Welcome to the Voice of America in Burmese.
ပြန်ရည်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2022ခုနှစ်ဒီဇင်ဘာလ30ရက်စာသာပတိနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။မြောင်းမားဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်။မင်္ဂလာပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့သတင်းတွေကိုကိုဇော်မိုးကျော်နဲ့အတူတင်ပြပေးမှာပါသတင်းတွေထဲမှာဆိုရင်ကြားပြည်နယ်ကအစုလိုက်အပြုံလိုက်တပ်ဖြတ်မှုကိုလုံခြုံရေးကောင်စီကရှုံချလိုက်တဲ့အကြောင်းမကွေးတိုင်းအတွင်းကစစ်ရှောင်တဲတွေကိုဖြူစောရီးတွေကမီးရှို့လိုက်တဲ့အကြောင်းလေစီပြေရိုဟင်ဂျာဒုက္ခသည်တွေကိုအင်ဒိုနီးရှားနိုင်ငံကလက်ခံလိုက်တဲ့အကြောင်းစတဲ့မြန်မာနဲ့နိုင်ငံတကာထူးခြားတဲ့သတင်းတွေကိုပြောပြပေးမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေကိုကြီးညာပေးမှာတော့ဒီမကွေးတိုင်းပေါင်းမြို့နယ်မှာစေဘေးဆောင်တွေမရှိချိန်မှာပြည်သူတွေရဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံရပါတယ်
။အဲ့ဒါလူသားကြီးအဖွဲ့တွေကလာရှို့တာ။အဲ့ဒါမနေ့9နာရီလောက်ကတချိန်မှာပဲညနေ4နာရီကျော်4နာရီလောက်ကတချိန်မှာပဲတောက်ထားနေမလို့ပြေးတာပေါ့သူကတနက်တည်းနဲ့တစ်ခေါင်းပေါင်းပြည့်လာတာဆိုတော့ကြောက်ကြီးကြတာပြန်တဲ့လူကြီးကတော့
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်။တခါAmerican လွှတ်တော်မှာပြဋ္ဌာန်းလိုက်တဲ့ NDA ဥပဒေကမြန်မာအရေးပေါ်မှာဘယ်လောက်ထိအကျိုးသက်ရောက်မှုရှိလာမှာပါလဲ။ကလေးမျိုးတိုက်ပွဲတွေအတွင်းကနေပြီးတော့စစ်ဘေးရှောင်တွေနောက်ထပ်ထွက်လာပါတယ်။ဒီအကြောင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဂျာတာမတင်းနေမနေခင်ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကမောင်ဆိုးမင်းနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ဂျာတာပရီးနေမှာရုရှားသမ္မတဗလာဒီမာပူတင်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးရာမှာယူကရိန်းနယ်စပ်တင်းမာမှုရောပေါ်ရေးတန်တမာရေးအရာဖြည့်ရှင်းပေးဖို့ကြိုးပမ်းမှာဖြစ်ကြောင်းအမေရိကန်အစ်စ်မြင့်အရာရှိတဦးကပြောပါတယ်တန်တမာနီလန်းနဲ့ဆက်နိုင်ဖို့အမေရိကန်ဘက်ကပြင်ဆင်ထားပြီးတစ်ချိန်တည်းမှာပဲရုရှားကယူကရိန်းကိုကျူးကျော်ဖို့ဆက်လုပ်မယ်ဆိုရင်တုံ့ပြန်ဖို့လည်းအသင့်ရှိကြောင်းဗိုလ်ဒူးနေမှာပဲသတင်းတောက်တွေကိုပြောလိုက်ပါတယ်ဇန်နဝါရီလ10ရက်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာအစစ်မြင့်ဆွေးနွေးပွဲကျင်းပလိမ့်မယ်လို့ခန့်မှန်းနေချိန်မှာပဲနှစ်နိုင်ငံခေါင်းဆောင်တွေတယ်လီဖုန်းကနေဆွေးနွေးဖို့ရုရှားသမ္မတကကန့်လန့်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ယူကရိန်းနယ်စပ်မှာရုရှားတပ်တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးဟာဒါဒုတိယအကြိမ်ဆွေးနွေးကြတာပါ။ပထမအကြိမ်ဆွေးနွေးခဲ့တဲ့ဒီဇင်ဘာလဇန်းတဝိုက်မှာတော့ရုရှားနယ်စပ်မှာရုရှားတပ်9000လောက်စုဝေးနေကြောင်းဂျိုဒုကရိုက်ကူးထားတဲ့ထောက်လိုက်ရေးဓာတ်ပုံတွေကိုအခြေခံပြီးခန့်မှန်းထားပါတယ်ခင်ဗျာ
အာဖဂန်မျိုးသမီးများမိန်းကလေးများနဲ့လူ့အခွင့်အရေးဆိုင်ရာအမေရိကန်အထူးတန်ကိုယ်စားလှယ်အဖြစ်ရီနာအမေရိကိုခန့်အပ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗုဒ္ဓဟူးနေ့မှာကြေညာပါတယ်ဩဂုတ်လမှာအမေရိကန်တပ်တွေဆုတ်ခွာပြီးနောက်တာလီဘန်အုပ်ချုပ်ရေးလက်အောက်မှာပြည်ထောင်တဲ့ဖိနှိပ်မှုတွေကိုအာဖဂန်အမျိုးသမီးတွေရင်ဆိုင်နေရချိန်မှာအခုလိုခံရလိုက်တာဖြစ်ပါတယ်။အာဖဂန်အမျိုးသမီးတွေဟာအမျိုးသားအဖော်မပါပဲခရီးဝေးမသွားရဘူးလို့ဒီအပတ်အစောပိုင်းမှာပဲတာလီဘန်တို့ကကြေညာခဲ့ပါတယ်။အမျိုးသမီးတွေဟာပညာရေးနဲ့အလုပ်ကံကိစ္စတွေမှာလည်းတင်းကျပ်တဲ့ချုပ်ချယ်မှုတွေကိုခံနေရတာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ကတော့ငြိမ်းချမ်းတည်ငြိမ်လုံခြုံတဲ့အာဖဂန်နစ္စတန်နိုင်ငံမှာအာဖဂန်လူမျိုးတိုင်းနိုင်ငံရေးစီးပွားရေးလူမှုရေးရပါဝင်နိုင်ခွင့်ရှိဖို့လိုလားတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အထူးတန်ဖြစ်ခံရတဲ့အမေရိကာအာဖဂန်နိုင်ငံဘွားပညာရှင်တဦးဖြစ်ပြီးတော့ယခင်သမ္မတအိုဘားမားလက်ထက်နိုင်ငံသားရေးဌာနမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အာဖဂန်အရေးနဲ့ပတ်သက်ပြီးအစိုးရနဲ့ကုလသမဂ္ဂကိုဆယ်စုနှစ်ကြာချီပြီးတော့အကြံပေးခဲ့သူတဦးလည်းဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တဦးခန့်အပ်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုလူအခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်။2004ခုနှစ်မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာအဲ့ဥပဒေအရအမေရိကန်သမ္မတတွေကအထူးကိုယ်စားလှယ်ခန့်အပ်ခွင့်ရှိပြီးအထက်လွှတ်တော်ကအတည်ပြုပေးရမှာပါ။ကမ္ဘာတစ်လွှာလူအခွင့်ရေးမြင့်တင်ရေးသမ္မတဂျိုးဘိုင်ဒန်အစိုးရကကြိုးပမ်းနေပေမဲ့2019ခုနှစ်ဇန်နဝါရီလကတည်းကလွတ်လပ်တဲ့နေရာဟာအခုချိန်အထိလည်းလွတ်လပ်နေစေဖြစ်ပါတယ်။2018ခုနှစ်ဇွန်လမှာပထမဆုံးအကြိမ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်နဲ့စင်ကာပူနိုင်ငံမှာထိပ်သီးတွေ့ဆုံဆွေးနွေးခဲ့တဲ့အရင်သမ္မတဒေါ်နယ်ထရန့်လက်ထက်မှာတော့မြောက်ကိုရီးယားရဲ့လူခွေချိုးဖောက်မှုတွေကိုတိတ်ပြီးအလေးထားအာရုံစိုက်တာမရှိခဲ့ပါဘူး ကမ္ဘာတလွှားလူအခွင့်အရေးနဲ့ဒီမိုကရေစီမြင့်တင်မယ်လို့အကြီးအကျယ်ပြောဆိုနေတဲ့သမ္မတဘိုင်ဒန်အစိုးရအနေနဲ့မြောက်ကိုရီးယားကလူအခွင့်အရေးကိစ္စအတွက်အာရုံစိုက်ဆောင်ရွက်မဲ့အထူးကိုယ်စားလှယ်ခန့်အပ်ဖို့အရေးကြီးကြောင်းနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကအာရှရေးရာဒုတိယညွှန်ကြားရေးမှူး Faye Robertson ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
COVID virus Delta နဲ့ Omicron မျိုးကွဲနှစ်ခုတပြိုင်တည်းပြန့်နှံ့လာတာကြောင့်ယောဂကူးစက်မှုဟာဆူနာမီရေလိုင်းကြီးလို့မြင့်တက်လာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ် Tedros ကပုံထူးနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ဒီမျိုးကွဲနှစ်ခုရဲ့ထိန်းချုပ်မှုအန္တရာယ်ဟာကူးစက်မှုပမာဏကိုစံချိန်ကျိုးစေခဲ့တယ်လို့ဆေးရုံတက်ရောက်ကုသမှုနဲ့သေဆုံးမှုကိုလည်းအဆမတန်များလာတယ်လို့ Tedros ကပြောဆိုပါတယ
် I'm highly concerned that Omicron being more transmissible circulating at the same time as Delta.
Omicron ha Delta နဲ့တပြိုင်တည်းပြန့်နှံ့လာတဲ့အတွက်ဆူနာမီလိုင်းလုံးကြီးတွေလိုဖြစ်လာမှာကိုကျွန်တော်အထူးစိုးရိမ်မိပါတယ်လို့သူကပြောဆိုသွားတာပါ။ဒါအပြင်ကမ္ဘာနိုင်ငံတွေအတွက်ကာကွယ်ဆေးတွေပို့ပြီးတော့သာဓုညီများဖြစ်အောင်ငွေငှပေးဖို့ကိုလည်းတောင်းဆိုလိုက်ပြီးတော့ချမ်းသာတဲ့နိုင်ငံတွေမှာအားဖြည့်ကာကွယ်ဆေးထိုးရေးကိုအလေးနဲ့ထားနေကြတဲ့အတွက်ဆင်းရဲသောနိုင်ငံတွေမှာကာကွယ်ဆေးထိုးဖို့မလုံမလောက်ဖြစ်လာရတယ်လို့သူကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီ American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American အသံရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားဆင်ကြရတာပါ။သတင်းတွေကိုဆက်လက်တင်ပြပေးပါမယ်။ကယားပြည်နယ်မှာခရစ်မတ်အကြုံနေ့ကလူအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကပြစ်တင်ရှုံချလိုက်ပါတယ်။နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝန်ထမ်း2ဦးနဲ့ကလေး4ယောက်အပါအဝင်လူ35ယောက်တပ်ဖြတ်ခံရတဲ့လုပ်ရအတွက်တာဝန်ရှိမှုရှိအောင်လုပ်ဖို့ဗိုလ်ထုနေကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။အကြမ်းဖက်မှုတွေအလုံးရပ်တန့်ဖို့လူအခွင့်အရေးလေးစားလိုက်နာဖို့အယက်သားတွေလုံခြုံဘေးကင်းစေဖို့တောင်းဆိုခဲ့တာပါ။တစ်ချိန်တည်းမှာပဲဗိုလ်ထုနေကပဲနော်ဝေးနိုင်ငံသားရေးဝန်ကြီးဌာနကလည်းအယက်သားတွေတပ်ဖြတ်ခံရမှုအပေါ်ပြစ်တင်ရှုံချကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ကာနေတုန်းကလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကအရက်သားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တဲ့အပေါ်ရှုံချလိုက်ပြီးစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရတွေကိုရပ်တန့်ဖို့စစ်လက်နက်ပစ္စည်းတွေနဲ့စစ်တပ်အတွက်အသုံးဝင်မဲ့နည်းပညာတင်ပို့မှုကိုလည်းပိတ်ပုံမှုတိုက်တွန်းထားပါတယ်ခင်ဗျာ
။ရွန်ဂျာမွတ်စလင်120ကိုတင်ဆောင်ပြီးအင်ဒိုနီးရှားနိုင်ငံရဲ့မြောက်ဖက်စွန်းအာချေဒေသကမ်းလွန်မှာရောက်ရှိနေတဲ့လေတစ်စင်းကိုစိုက်ကခွင့်ပြုဖို့အင်ဒိုနီးရှားအာဏာပိုင်တွေကဗိုလ်ထုနေမှာဆုံးဖြတ်လိုက်ပါတယ်။အခုလိုဆုံးဖြတ်ရတာဟာအမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေရဲ့အခြေအနေကိုလွန်စွာဆိုးဝါးတဲ့အတွက်ဖြစ်တယ်လို့အင်ဒိုနီးရှားဒုက္ခသည်ရေးရာအရာရှိ M W Jaraga ပြောဆိုပါတယ
်။ Pemerintah Indonesia pada hari ini Rabu 29 December
လူသားချင်းစာနာမှုအခြေအနေတွေရအခုလိုပင်လယ်ထဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံဖို့အင်ဒိုနီးရှားအစိုးရကဆုံးဖြတ်ခဲ့ရတာဖြစ်တယ်လို့သူကပြောဆိုသွားတာပါ။အစောပိုင်းတုန်းကတော့ကုလသမဂ္ဂနဲ့လူအခွင့်ရေးအဖွဲ့တွေကသူတို့ကိုလက်ခံပေးဖို့တောင်းဆိုကြပေမဲ့ဒီရိုဟင်ဂျာလေကိုနိုင်ငံတကာရေးပိုင်နဲ့တဲ့ပြန်မောင်းထုတ်မယ်လို့ဒေသခံအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီလေဟာရေယိုနေပြီးဆက်လက်ချိုးယွင်းနေတဲ့အတွက်ပင်လယ်ပြင်ထဲမောင်းထုတ်ခံရရင်နစ်မြုပ်သွားနိုင်တယ်လို့ UNHCR အရာရှိတွေကပြောဆိုခဲ့ပါတယ်။ UNHCR အနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံတကာလူထုကျန်းမာရေးလုံခြုံလုံနည်းတွေနဲ့အညီသီးခြားထားရှိရေးအစီအစဉ်တွေအတွက်သက်ဆိုင်ရာအစိုးရနဲ့ဒေသဆိုင်ရာလူမှုအတိုင်းအဝိုင်းကိုအကူအညီပေးဖို့အစဉ်အသင့်ရှိတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ဂါဇာကမ်းမြောင်ဒေသနယ်စပ်မှာပစ်ခတ်မှုကြောင့်အစ္စရေးနိုင်ငံသားတယောက်ဒဏ်ရာရရှိခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ပါလက်စတိုင်းသမ္မတမမုတ်အဗတ်ကရှာရှာဘာဘာအစ္စရေးနိုင်ငံခီးစဉ်ပေါ်ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟားမတ်စ်ပါလက်စတိုင်းအဖွဲ့ကရှုံချလိုက်ပြီးတဲ့နောက်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုအတွေ့ဘယ်သူလက်ချက်ဆိုတာကြေညာတာမရှိပါဘူး Israel စစ်တပ်ကတော့တုံ့ပြန်တဲ့အနေနဲ့ဂါဇာကမ်းမြောင်မြောက်ပိုင်းက Hamas အဖွဲ့ရှိရာနေရာတွေကိုတင်ကားတွေနဲ့ပြစ်ခတ်ခဲ့ပါတယ် Israel ရဲ့ပြစ်ခတ်မှုကြောင့် Palestine တောင်သူ၃ယောက်ဒဏ်ရာရရှိခဲ့ကြောင်းဂါဇာဒေသကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ် အနောက်နိုင်ငံတွေရဲ့ထောက်ခံမှုရရှိထားတဲ့ပါလက်စတိုင်းသမ္မတအဗတ်စ်ကအစ္စရေးခီးစဉ်အတွင်းအင်္ဂါနေ့မှာတော့အစ္စရေးကာကွယ်ရေးဝန်ကြီးဘန်နီဂက်စ်ကနေအိမ်မှာအက်ခံခဲ့တာပါဆယ်စုနှစ်တခုအကျော်ကြာမှာပါလက်ပထမဆုံးပါလက်စတိုင်းခေါင်းဆောင်တယောက်အနေနဲ့အစ္စရေးခီးစဉ်မှာအချိန်တော်ကြာရပ်ဆိုင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်မဲ့အလားအလာတွေကတော့များများဆဆမတွေ့ရှိရပါဘူးဒါပေမဲ့လည်းတွဲဆုံမှုအပြီးအစ္စရေးကာကွယ်ရေးဝန်ကြီးကယာနဲ့ချီတဲ့ပါလက်စတိုင်းစီးပွားရေးလုပ်ငန်းတွေအစ္စရေးနိုင်ငံကိုဝင်ခွင့်ရမယ်လို့ယုံကြည်မှုအတွက်တည်ဆောက်ရေးအစီအစဉ်ဖြစ်ကြောင်းကြေညာခဲ့ပါတယ်ဟာမတ်စ်အဖွဲ့ရဲ့ပြောခွင့်ရသူကတော့အစ္စရေးကာကွယ်ရေးဝန်ကြီးနဲ့ပါလက်စတိုင်းသမ္မတတွဲဆုံတာဟာပါလက်စတိုင်းနိုင်ငံရေးမှာသဘောထားကွဲပြားမှုတွေကိုပိုမိုနက်ဆိုင်စေတယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျာ
ဆူဒန်နိုင်ငံဒါဖော့ဒေသအနောက်ဘက်ကမ်းခြေမှာအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အထက်စားနပ်ရိက္ခာတန်ချိန်1900တိုလောင်ထားတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ်အဖွဲ့ WFP ရဲ့ဂိုဒေါင်ကိုတန်တားသမားတွေကဖောက်ထွင်းလူရဲသွားပါတယ်မြောက်ဒါဖော့ပြည်နယ်ရဲ့မြို့တော်အယ်ဖာဆာရဲ့ဒေသခံတွေကအင်္ဂါနေ့နှောင်းပိုင်းမှာပြင်းထန်တဲ့တန်တားတန်တွေကြားခဲ့ရတယ်ဆိုပြီးဒေတာအာနာပိုင်တွေကညမထွက်ရအမိတ်ထုတ်ပြန်ထားတယ်လို့လဲ SUNA သတင်းဌာနကဖော်ပြပါဗျ။စာနာမှုအကူအညီလွန်စွာလိုအပ်နေတဲ့လူတွေအတွက်ရည်ရွယ်ပြီးစားတောက်ကုန်တွေတူလောင်ထားတဲ့ဂိုဒေါင်ဖောက်ထွင်းလူရခံရပြီးနောက်ဖောက်ထွင်းခံရတဲ့ကိစ္စနဲ့ပတ်သက်ပြီးစီးရင်ကောက်ခံပြုစုနေတယ်လို့ WFP အရာရှိတဦးကပြောဆိုပါဗျ။ကုလသမဂ္ဂရဲ့ဆူဒန်စာနာမှုဆိုင်ရာညှိနှိုင်းရေးမှူးတဦးကတော့ဆူဒန်နိုင်ငံရဲ့လူ3ဦးတည်းက2ဦးဟာစာနာမှုအကူအညီလွန်စွာလိုအပ်နေချိန်မှာဒီလိုအစားအသောက်ကိုရောင်ကိုပြင်ပထားမတိုက်ခိုက်သင့်ဘူးလို့ဆိုပါရဲ6သိပ်ပြီးဆင်းရဲတဲ့နွမ်းပါတဲ့ဒီဒေသမှာလက်နက်တွေပေါ်များပြီး2003ခုနှစ်ကသမ္မတအိုမာအယ်ဘာရှာလက်ထက်တုန်းကပဋိပက္ခဖြစ်ပွားခဲ့တဲ့အနေအနဲ့ပြန်လည်နလန်ထားဖို့ကြိုးစားနေစေဖြစ်ပါတယ်အဲ့ဒီပဋိပက္ခကြောင့်လူတွေတိတ်နေချီသေဆုံးခဲ့ပါတယ်ခင်ဗျာ
ကျွန်တော်ပရိနိမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုကမောင်စိုးမင်းနဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာ VOE ကအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို burmese.voenews.internet ဆံမျက်နှာမှာလဲထုတ်လွှင့်နေတဲ့တပြိုင်နက်ထဲမှာလဲကြည့်ရှုနားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်မှာဆက်သွယ်မေးမြန်းချက်တွေသတင်းပေးပို့ချက်တွေကိုအရင်နားဆင်ရမှာဖြစ်ပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနအသုံးစရိတ်ဥပဒေ NDAA မှာမြန်မာနိုင်ငံဆိုင်ရာအချက်လက်တချို့ထည့်သွင်းပြင်ဆင်ချက်ကိုဒီဇင်ဘာလ29ရက်ကသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးခဲ့တဲ့အတွက်အတည်ဖြစ်လာပါတယ်။ဒီဥပဒေအရမြန်မာနိုင်ငံနဲ့ပတ်သက်လို့လှုပ်ဆောင်ရမယ့်လှုပ်ထုံးလုံးကြီးအဆင့်အနေနဲ့ဒီဥပဒေရဲ့တက်ရောက်နိုင်မှုတွေအပေါ် Woodrow Wilson Center မှာလူမှုရေးရာမူဝါဒဆိုင်ရာသုတေသီကိုရဲမျိုးဟိတ်နဲ့ USCIS ခေါ်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနအာရှရေးရာကျွမ်းကျင်သူမိုက်ကယ်မာတင်တို့ကိုဆက်သွယ်မေးမြန်းပြီးကိုဇော်မိုးကျော်တင်ပြထားပါတယ်ဗျာ
ဒီဇင်ဘာလ29ရက်နေ့ကသမ္မတဘိုင်ဒန်လက်မှတ်ရေးထိုးခဲ့တဲ့ NDAA ဥပဒေပြင်ဆင်ချက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးစာမျက်နှာ5မျက်နှာပါဝင်ပါတယ် NDAA ဥပဒေဟာ1962ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ American ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေဖြစ်ပြီးစာမျက်နှာ1000ကျော်ရှိပါတယ်ဒီဥပဒေကိုနှစ်စဉ်ဆွေးနွေးပြင်ဆင်သတ်မှတ်တာတွေလုပ်လို့ရှိပါတယ်ဒီဇင်ဘာ29ရက်နေ့ကအတည်ပြုခဲ့တဲ့ပြင်ဆင်ချက်တွေအရအမေရိကန်အစိုးရတာဝန်ရှိသူတွေအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာကိုသက်ဆိုင်ရာလွှတ်တော်ကော်မတီတွေမှာတင်ပြအစီရင်ခံမှာဖြစ်တဲ့အကြောင်းဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးကိုရဲမင်းဟင်းကရှင်းပြခဲ့ပါတယ် NDAA ဥပဒေပြင်ဆင်ချက်အတည်ပြုလိုက်တဲ့အပေါ်မြန်မာအရေးနဲ့ပတ်သက်လို့မျှော်လင့်ချက်တွေလည်းဖြစ်လာပါတယ်ဒါကြောင့်ဒီပြင်ဆင်ချက်နဲ့ပတ်သက်ပြီးလှုပ်ဆောင်ရမယ့်အဆင့်တွေကိုသူတေဒီကိုရမ်းမင်းဟင်းကိုမေးကြည့်ခဲ့ပါတယ်။ Okay အဲ့တော့ကူကညှော်လင့်ချက်တွေရှိုဖြစ်လာတယ်လေ။တချို့ကလည်းဒီ NDAA ပြဋ္ဌာန်းလိုက်တဲ့အတွက်ကြောင့်ဒီ NUG ကိုဒီ American အစိုးရကအထိမပြုတော့မယ်ဆိုတာမျိုးတွေထိထင်လာတာရှိတယ်လေ။အဲ့တော့ဒီ bill နဲ့ပတ်သက်ပြီးတော့အခုတင်ပြခွင့်လွှတ်တော်မှာမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုတင်ပြခွင့်ရတယ်လို့ပဲကျွန်တော်တို့ပထမအဆင့်မှာအကြံဉာဏ်နားလည်ထားတယ်လေ
။ဆိုတော့
အဲ့ဒါဟုတ်ပါသလားအဲ့တော့ဒီကုနာပြောသလိုပေါ့အများမျော်လင့်သလိုဒီအတိမတ်ပြူရေးတွေဘာတွေဖြစ်လာမလားဘလို့အသက်ရောက်မှုမျိုးရှိနိုင်လဲ
အဲ့တော့အဲ့လိုမျိုးတင်ပြတဲ့အခါမှာအဓိကအချက်၄ချက်ပါမယ်လို့အဲ့ဥပဒေတွေမှာပြဋ္ဌာန်းထားတယ်ပေါ့ကျွန်တော်တို့ပထမဆုံးတစ်ချက်ကတော့မြန်မာနိုင်ငံမှာအနေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံရဲ့မူဝါဒနဲ့လုံခြုံရေးဆိုင်ရာကျွန်တော်တို့ရည်ရွယ်ချက်ပေါ့ဒုတိယတစ်ချက်ကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်အစိုးရအဖွဲ့ကနေပြီးတော့ ဆောင်ရွက်နေတဲ့အချက်လက်တွေသတင်းချက်လက်တွေကိုထည့်သွင်းဖော်ပြမယ်လို့ပါ။အဲ့တော့အဲ့ဒီသတင်းအချက်လက်တွေမှာဘာပါလဲဆိုတော့အဓိကအဲ့ဒီလိုမျိုးဆောင်ရွက်တဲ့အမေရိကန်အစိုးရဆောင်ရွက်နေတဲ့အချက်တွေကြီးနံပါတ်၁တစ်ချက် NUG CDN နဲ့ဒီဒီမိုကရေစီကိုထောက်ခံပေးနေတဲ့အဖွဲ့အစည်းတွေကိုကျွန်တော်တို့ထောက်ပံ့ပေးတာဖြစ်ရမယ်။တရားဝင်မှုဖြစ်အောင်လုပ်ပေးတာဖြစ်ရမယ်ဆိုတဲ့အချက်ပါလာတာတွေ့ရတယ်။SAC ပေါ့စက္ကဆနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တရားဝင်မှုမပေးတဲ့ဟာစက္ကဆကိုအရင်းမြစ်တွေကျွန်တော်တို့မပေးတဲ့ဟာမျိုးဖြစ်ကိုဖြစ်ရမယ်ဆိုပြီးတော့သူကအဲ့လိုမျိုးပါလာတယ်ပေါ့။နောက်တတိယတစ်ချက်ကတော့လက်ရှိ American ဆိုရအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးအထောက်ပံ့တွေပေးနေလဲဆိုတဲ့ဟာကို update ပေးတာမျိုးဖြစ်ရမယ်။နောက်တစ်ချက်ကတော့တရုတ်နဲ့ရုရှားရဲ့မြန်မာနိုင်ငံမှာမဟာဗျူဟာအကျိုးစီးပွားတွေကဘာတွေရှိလဲဆိုတဲ့အချက်ကိုကျွန်တော်တို့ဖော်ပြတာမျိုးဖြစ်ရမယ်လို့ပါပါတယ်။ဒုတိယအချက်ဖြစ်တဲ့ American အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆောင်ရွက်နေတဲ့အချက်လက်တွေကိုဖော်ပြတဲ့နေရာမှာ NUG CDN နဲ့တခြားဒီမိုကရေစီကိုထောက်ပံ့ပေးနေတဲ့အဖွဲ့တွေကိုတရားဝင်ဖြစ်အောင်အားပေးထောက်ခံတာမျိုးဖြစ်ရမယ်ဆိုတဲ့အချက်ပေါ်မှာမူတည်ပြီးတော့တော်တော်များများကတော့ဒါ NUG ကိုအတိမတ်ပြုတဲ့ bill ဖြစ်တယ်ဆိုတဲ့ဟာမျိုးပြောတာမျိုးလို့ကျွန်တော်တို့မြင်ပါတယ
်။ NDAA ပြင်ဆင်ချက်ကိုအတိပြုလိုက်တဲ့အတွက်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါသလဲ။အများမျှော်လင့်သလို NUG အစိုးရကိုတရားဝင်အတိမတ်ပြုတာမျိုးဖြစ်လာနိုင်ပါသလား။ CSIS ကပညာရှင် Michael Martin ကိုမေးကြည့်ပါတယ်
။ The NDAA as passed and signed into law by President Biden does not formally recognize the NUG as a legitimate government.
တမရဂျိုးဘိုင်ဒန်နမထိုးပြီးအတည်ဖြစ်လာတဲ့ဒီ NDAA ပြင်ဆင်ချက်ဟာ NUG ကိုတရားဝင်အစိုးရအဖြစ်တရားဝင်သတ်မှတ်တာမျိုးမပါဝင်ပါဘူး။ဒီလိုပဲ NUG ကိုတရားဝင်အစိုးရအဖြစ်အတိမတ်ပြုအောင်လှုပ်ဆောင်မှုပြဌာန်းတာလည်းမဟုတ်ပါဘူး။ဒီဥပဒေဟာတမရဘိုင်ဒန်အစိုးရအနေနဲ့ NUG နဲ့မကပဲ CDM လှုပ်ဆောင်နေသူတွေအပါအဝင်ဒီမိုကရေစီရရှိရေးလှုပ်ဆောင်နေတဲ့အဖွဲ့တွေကိုအတိမတ်ပြုပြီးဘလို့ကူညီလှုပ်ဆောင်ပေးနေတယ်ဆိုတာတွေကိုလွှတ်တော်မှာအစီရင်ခံတင်ပြဖို့အတွက်ပြဋ္ဌာန်းတဲ့ဥပဒေပဲဖြစ်ပါတယ်။ NUG ရဲ့တရားဝင်မှုအဆင့်အတန်းနဲ့ပတ်သက်လို့ကတော့သမ္မတဘိုင်ဒန်အစိုးရဆုံးဖြတ်ချက်အတိုင်းသာဖြစ်ပြီးဒီဥပဒေအရလွှတ်တော်ကနေအစိုးရရဲ့ဆုံးဖြတ်ချက်ကိုဘာမှအပြောင်းအလဲဖြစ်စေမှာမဟုတ်ပါဘူး။အဓိကကတော့မြန်မာပြည်နဲ့ပတ်သက်လို့လှုပ်ဆောင်နေရတွေကိုလွှတ်တော်မှာတင်ပြအစီရင်ခံဖို့ပဲဒီဥပဒေကပြဋ္ဌာန်းထားတာပါ
။ဒီ NDAA ဥပဒေပြင်ဆင်မှုဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်မူဝါဒမှာထူးခြားတဲ့တိုးတက်ပြောင်းလဲမှုတရားလို့ထင်ပါသလားလက်ရှိမြန်မာနိုင်ငံအတွက်ထမှတ်ဆောင်ရွက်နေတဲ့အမေရိကန်ရဲ့မူဝါဒတွေဟာလုံလောက်မှုရှိတယ်လို့ထင်ပါသလားလို့ Michael Martin ကိုမေးကြည့်ခဲ့ပါတယ
် This is not really a significant move in any particular direction there are elements that are positive
ဒီဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်ထူးထူးခြားခြားပြောင်းလဲမှုတွေမဖြစ်နိုင်ပါဘူးဒါဟာအပြုသဘောဆောင်တဲ့လှုပ်ဆောင်မှုတစ်ခုသာဖြစ်ပါတယ်ဥပမာလွှတ်တော်မှာအစီရင်ခံတင်ပြဖို့ပြဋ္ဌာန်းတာဒီသွတ်တော်အထောက်အကူဖြစ်ပါတယ်။ဒါပေမဲ့အခုချိန်အထိမြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရအနေနဲ့သူတို့သဘောနဲ့သူတို့ဆုံးဖြတ်လှုပ်ဆောင်နေရတာဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်တွေကပုံမှန်ကွဲ9114အရလွှတ်တော်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်အစိုးရမူဝါဒတွေမှာလှုပ်ဆွေးကြင်နာမျိုးတွေရှိရင်လဲပြဋ္ဌာန်းပေးနိုင်ပေမဲ့ဒါတွေကိုသမ္မတဘိုင်ဒန်အစိုးရအနေနဲ့အတိအကျလိုက်နာလှုပ်ဆောင်ရမယ်ဆိုတာမျိုးမဟုတ်ပဲမလိုက်နာလဲနေလို့ရတဲ့ပြဋ္ဌာန်းချက်တွေပဲဖြစ်ပါတယ
်အဓိကဆိုရမိတဲ့အချက်ကတော့သမ္မတဘိုင်ဒန်အစိုးရထဲမှာအခုချိန်အထိမြန်မာနိုင်ငံနဲ့ပတ်သက်တဲ့မူဝါဒတွေကိုတာဝန်ခံပြီးညှိနှိုင်းဆောင်ရွက်ပေးမဲ့သူတဦးတယောက်ကိုမူဝါဒဆိုင်ရာညှိနှိုင်းရေးမှူးအဖြစ်တိတိကျကျတာဝန်ပေးထားတာမရှိသေးပါဘူးဒီအချက်ကိုသူ့အနေနဲ့စိုးရိမ်ပူပန်မိပါတယ်လို့ Michael Martin ကပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကုဇွန်မိုးကျော်ဆက်သွယ်မေးမြန်းတင်ပြခဲ့တာပါခင်ဗျာကိုဗစ်ကံရောဂါမျိုးကွဲအစ်စ်တွေပေါ်ပေါက်နေတဲ့အခုလိုကာလမှာနှကောင်းစည်းကိုနီးလမ်းမှန်စွာနဲ့ဘလို့တက်မလဲဆိုတာကိုအသိပေးချင်ပါတယ
်ပိတ်သားနှကောင်းစည်းဟာဗိုင်းရပ်စ်ပေါ်ပြန့်ပွားမှုကိုကာကွယ်ပေးတဲ့အတားအဆီးတစ်ခုဖြစ်ပါတယ်ကိုရောင်ရောသူများကိုပါအကာအကွယ်ပေးဖို့တခြားနီးလမ်းတွေအပြင်နှကောင်းစည်းကိုလည်းနီးလမ်းမှန်မှန်တက်ရပါမယ်နှကောင်းစည်းတက်တော့မယ်ဆိုရင်လက်ကိုအရင်ဆေးပါနှာခေါင်းဆီးကညစ်ပတ်နေလားပြက်နေလားကြည့်ပါနှာခေါင်းနဲ့မေးစီကိုလုံအောင်တက်ပါနှာခေါင်းဆီးကဘေးမှာဟမနေလွတ်မနေအောင်တေချာတက်ပါနှာခေါင်းဆီးကိုသွားကင်နေပါနဲ့ညစ်ပတ်သွားရင်စိုးသွားတယ်ဆိုရင်အစ်စ်လဲပါနှာခေါင်းဆီးကိုပြန်မဖြုတ်ခင်လဲလက်အရင်ပြန်စီပါနှာခေါင်းစည်းအရှိအကာနေရာကိုမထိပဲနားနောက်ခေါင်းနောက်တက်ထားတဲ့ကျိုးနေရာကနေဖြုတ်ပါ ညနာရဲ့အဝေးကိုဆွဲဖြုတ်လိုက်ပြီးတော့လက်ကိုပြန်စီပါအောင်ဒီနှာခေါင်းစည်းကိုပြန်တုံးရမယ်ဆိုရင်တန်ရှင်းနဲ့ပြန်တုံးအိတ်တစ်ခုထဲမှာထည့်သိမ်းပါပြန်တုံးဖို့ထုတ်ယူတဲ့အခါနှာခေါင်းစည်းကြိုးစားကပဲကင်ပြီးပြန်မတက်ခင်မှာလဲညစ်ပတ်နေလားဆိုနေလားတေချာပြန်ချပါအောင်ပြန်သုံးမယ်နှာခေါင်းစည်းကိုဖြစ်နိုင်ရေဘူးသုံးပြီးအနည်းဆုံးတစ်နေ့တစ်ခါဆက်ပြန်နေလျှော်ပါကိုနှာခေါင်းစည်းကိုသုံးပါသူများဟာယူသုံးပေးသုံးမလုပ်ပါနဲ့နှာခေါင်းစည်းသုံးတဲ့အခါတေချာတက်တဲ့အသုံးပြုတဲ့ပြန်ချွတ်တဲ့စနစ်တကျဆွန့်ပစ်တဲ့တေချာပြန်လျှော်တတ်ဖို့လိုပါတယ်နှာခေါင်းစည်းတက်ထားရုံနဲ့အနေမကင်းနိုင်ဘူးဆိုတာမမေ့ပါနဲ့ဗိုင်းရပ်စ်ပိုးပြန့်ပွားမှုကိုတားဆီးဖို့နှာခေါင်းစည်းလက်တက်တခြားကာကွယ်ရေးနည်းတွေကိုလည်းဆက်သုံးရပါမယ်။လူချင်းချင်းကြားအနည်းဆုံး၃ပေခွာနေလက်ကိုတေချာခဏခဏဆေးပြီးတော့ညနာနဲ့နှာခေါင်းစည်းကိုလက်နဲ့သွားထိမနေဖို့လိုပါတယ်။ဘေးကင်းကင်းနဲ့ COVID-19 ကူးစက်မှုကိုတားဆီးကြပါစို့နော
်။ကျွန်တော်တို့ချစ်ခင်ရတဲ့မြန်မာပြည်သူပြည်သားတွေလည်းဒီ COVID ကာယရောဂါကနေကင်းဝေးနိုင်ကြပါစေခင်ဗျာ။အခုတော့ကလေးမျိုးနဲ့အတွင်းဝင်းစွန်ခွာသူတွေပိုတိုးလာနေတဲ့အကြောင်းကိုတင်ပြခြင်းပါတယ်။စကိုင်းတိုင်းဒေသကြီးကလေးမျိုးနယ်ချောင်းကွာနယ်ဟာခါလီကျေးရွာနာမှာဒေသခံ PDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေတယ်လို့ကျေးရွာနှစ်ရွာကနေအိမ်တချို့မီးလောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရွာသားထောင်ကြီးကလည်းစစ်ဘေးတင်းရှောင်နေရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြမှာပါ
။ကလေးမျိုးနယ်ချောင်းကွာနယ်ဟာခါလီကျေးရွာနီးမှာစစ်တပ်နဲ့ဒေသခံ PDF အဖွဲ့အစည်းတိုက်ပွဲဖြစ်တယ်လို့ချောင်းကွာဒေသခံတူကပြောပါတယ
်။ချောင်းကွာရဲ့အထက်ဖက်ပေါ်ပေါ့။ဟာခါလီရဲ့အထက်ဖက်တောင်တလုံးပါပေါ့။ဖြစ်ပင်ကတော့သူတို့ကတက်ချတာပေါ့တောင်တလုံးပဲဆိုလေ။သူတို့ကတက်လာလို့တိုက်ဝဲဆတာပေါ့
။နှချောင်းကြီးရွာမှာတဆွဲထားတဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်တာဖြစ်ပြီးအဲ့ဒီတိုက်ပွဲအတွင်းရွာမီးရှို့ခံရတာရှိတယ်လို့ဒေသခံ PDF ပြန်ကြားရေးတာဝန်ခံကပြောပါတယ်။
ဟုတ်ပါတယ်ဗျာတိုက်ပွဲကမနေ့6နိုင်ပွဲ9နိုင်ပါဝင်းညင်ကလေးဖြစ်နေတာပါဒီနှချောင်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တရားဒီအနောက်ဘက်ချောင်းကွာဘက်ကိုတဖြည်းဖြည်းတက်လာတယ်ချောင်းကွာမှာလည်းဒီနေနေတော်တော်များတော်မီးရှို့သွားတယ်ဗျာအခုစစ်လက်ပြီးမှလည်းတိုက်ပွဲပြင်းထန်နေတော့မှာဗျအခြေအနေတွေမတည်ငြိမ်သေးပါဘူးဗျာလက်ရှိလည်းချောင်းကွာရဲ့နောက်ထပ်အနောက်ဘက်ကဟာခါလေးရွာမှာလည်းမီးရှို့နေပါတယ်ဗျအ
ဲ့ဒီတိုက်ပွဲအတွင်းထိခိုက်မှုရှိမရှိဆိုတာကိုတော့မသိရသေးပါဘူးတိုက်ပွဲဖြစ်တဲ့အချိန်ဟာခါလေးရွာမီးရှို့ခံရတယ်လို့ဟာခါလေးဒေသခံတူကပြောပါတယ်
အခါလေးလေးရှုတယ်လေမအဝေးရနေနေဆိုတော့လေပြုံးလို့မရဘူ
းမနေ့ကလည်းချောင်းခွရွာကအင်ဂျီတချို့မီးရှို့ခံရတယ်လို့ချောင်းခွရွာကန်တူကပြောပါတယ
်ဒီနေ့လည်းထပ်ဖြစ်တယ်ပေါ့နော်ချောင်းခွမှာမနေ့ကလည်းဖြစ်တယ်လေဆိုအင်ချောင်းရင်ရဲ့ကားရင်ဆိုင်ရင်နောက်ပြီးတော့သုံးပင်းစစ်ပြီးရောမီးလောင်နေစစ်တပ်ကခေါ်လာပေါ့
ဘူဒူးလေးမနေ့ပိုင်းပြစ်ခတ်မှုကြောင့်ငတ်ချောင်းချောင်းခွရေစိုးဟာခါလေးပါမွန်ချောင်းကြီးရွာကရွာသား2000ကျော်ပေးလူရထွက်ပြေးတင်းဆောင်နေကြရပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးဟာခါလီဒေသခံတူကအခုလိုပြောပါတယ
်ဒီနေ့တက်တော့ဖြစ်တဲ့အဲ့ဒီနေ့တော့ရွာထဲမှာမနေတော့ဘူးမနေ့ကလေးရထွက်တော့တာရွာထဲမှာမှမပြန်နေသေးဘူး15ရောက်လောက်တော့ရှိတာတခြားနှောင်းချောင်းခွာဟာခါလီညစ်ပန်းနှောင်းချောင်းအဲ့ဒီရွာတော့အကုန်ပြီးတော့တာနှောင်းတော့ပြီးမှာ
ဒါပြင်ဟာခါလီရွာသားတို့ကိုဟာခါလီဖျားเจ้าမှာပိတ်လောင်ထားတယ်လို့ဟာခါလီကြီးရွာသားကိုပီတာကပြောပါတယ
်။ဟာခါလီကမှလည်းဒီဆစ်ဆောင်တွေကိုသူတို့ဖျားเจ้าမှာဖျားเจ้าနဲ့ဝင်ခိုင်းထားမှာပိတ်ထားတဲ့ပုံစံမျိုးပေါ့နော်။ဟိုဖမ်းထားတဲ့ပုံစံမျိုးဖုံးနေတယ်တင်းထားတယ်
။ဟာခါလီရွာဟာကလေးမျိုးနဲ့စက်သုံးမိုင်ကျော်ကွာဝေးပြီးနှချောင်းကနေဝေဘူးလဖလန်းကားလမ်းမပေါ်မှာရှိပါတယ်။ဟာခါလီကြီးရွာဘက်ကလေးကာကွယ်ရေးအဖွဲ့ PDF နဲ့တိုက်ပွဲဖြစ်တဲ့အခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဗိုလ်ဒူးနေနေ့လယ်ပိုင်းမှာလည်းကလေးမျိုးအတွင်ပေါက်ကွဲမှုဖြစ်ခဲ့ပြီးတစုံတရာထိခိုက်မှုမရှိဘူးလို့ကလေးမျိုးကန်တူကပြောပါတယ
်အမျိုးပေါ်မှာလည်းဒီ7နှစ်ကျော်တော့ပေါ့နော်ပြီးတော့ဆက်မနားရဲ့နောက်ပြီးတော့ကလေးမျိုးအထက်က6ပေါ့နော်အဲ့လမ်းမှာအထက်က6တောင်းဝင်းဘုံတလုံးကွဲတယ်လေဘုံမလုံးအပြိုင်နဲ့ကွဲတာပေါ့နော်ဒီရနဲ့မီးရ
ဒီလောက်တဲ့ကောင်များထိခိုက်တန်ရာရကောင်များတော့မကြားဘူးဗ
ျဒီဇင်မာလ28ရက်နေ့ကလည်းနှချောင်းရွာမှာနေအိမ်တချို့မီးလောင်ကျွမ်းပြီးစီရင်တင်းမာတဲ့အချိန်တွင်အိမ်အလုံး20လောက်မီးရှို့ခံခဲ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကတည်းကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်နေတာပါ။ဒီဇင်ဘာလ26ရက်ညပိုင်းမှာနှချောင်းကြီးရွာထက်တန်းကျောင်းအနီးစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ ဒေသခံပြည်သူကာကွယ်ရေးအဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF ပူးပေါင်းအဖွဲ့တို့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်ကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေရှိနေသလိုဆီယနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းနီလန်ပေါင်းစုံနဲ့နေ့စဉ်လိုဆက်ရှိနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါဗျာကလေးမျိုးမှလိုပဲပေါင်းမျိုးနယ်မှာရောဘယ်လိုဒုက္ခတွေရင်ဆိုင်နေရပါသလဲကြည့်ရအောင်ပါမကွေးတိုင်းပေါင်းမျိုးနယ်တောင်ပိုင်းဝန်ချုံရွာမှာစစ်ကောင်စီကတပ်ဆွဲထားတဲ့အတွက်ဘေးလွရာတောတောင်နေတဲ့စစ်ဘေးရှောင်နေသူတွေနေထိုင်တဲ့နေရာတွေမိရှုဖြစ်စည်းခံရတယ်လို့ဒေသခံတွေကပြောပါတယ်ကြေးရွာသားတွေကလည်းနှိမ့်ဆက်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးဗျာ
ဒီဇင်ဘာ28ရက်မနေ့ပိုင်းကမကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကဝန်ချုံရွာအနီးတောတောင်တွေထဲမှာစစ်ဘေးရှောင်နေရသူတွေနေထိုင်တဲ့တဲတွေကိုစစ်ကောင်စီနဲ့နှီးဆက်သူတွေဖြစ်တဲ့ပြူစောထီတွေကမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်စစ်ဘေးရှောင်တွေနေထိုင်တဲ့တဲ၄-၅ခုထက်မနည်းကိုမိရှုဖျက်ဆီးသွားတယ်လို့ဒေသခံတွေကအခုလိုပြောတာပါအ
ိုးရေလုံးရွာရဲ့နောက်မြောင်သားလေးမရှိတဲ့ဒိုးရိုင်မှာအိုးရွာထဲမှာဝန်းကြီးမကြီးရဲ့စစ်ဘေးရှောင်တွေညာစုပေါ့ဗျာအဲ့ဒီညာစုကိုနောက်ထဲမှာရှိနေတဲ့ဒီလိုထီးတဲ့အဖွဲ့ကဒီညာစုကိုပြန်ဆောင်ရည်လို့ဆက်ရှာပြီးမှနောက်ထဲဝင်ရောဟိုလိစီစီန်တဲ့ရင်းမျိုးမှာပေါ့နော်ပြန်လာနေချူတယ်လို့ဒီမှာမသိရပါနဲ့ဗျာကဲအရှင်တူဘောတော့မသိရဘူးကျွန်တော်တို့
ဝမ်ချုံရအနီးမှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနှစ်ကြိမ်ထပ်မင်းတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ကြီးရွာထဲမှာစစ်ကောင်စီနဲ့ပြူစောထီးတွေတက်ဆွဲထားတဲ့အတွက်ဒေသခံရွာသားတွေဟာနှီးဆက်ရတောတောင်တွေမှာခိုလုံနေရတာပါစီဘေးရှောင်တဲတွေမီရှုခံရတာနဲ့ပတ်သက်ပြီးကိုယ်တိုင်တွေ့ရှိခဲ့ရတဲ့သူကလည်းအခုလိုပြောပါတယ
်အဲ့ဒါပြူစားကြီးအဖွဲ့ကြီးကလာရှို့တာအဲ့ဒါမနေ့ကိုးမကြီးတော့ကဒီချိန်မှာပဲညနေ၄နာရီကျော်၄နာရီလောက်ကိုဒီချိန်မှာပဲတောက်ထားနေမလို့ပြေးတာပေါ့သူကတနက်တည်းနဲ့တစ်ခေါက်ပေါင်းပြေးလာတာဆိုတော့ကြောက်ကြီးကြတာတကယ်နဲ့လူကြီးကတော့သူတို့ကပထမဆုံးဟွာနေတော့ပြည့်ခဲ့တဲ့25ရက်ပြည်နေရတော့လည်းသူတို့လာတယ်လာပြီးတော့မှလူတွေကိုတွေ့တော့လည်းညာလို့တယ်မဒီဒီနဲ့ထိုးတယ်ဟိုဟာဒီလိုပြောင်းသွားနေတယ်ခေါင်းမျိုးကြိတ်ထိုးတယ်အဲ့လိုတွေနဲ့ခံရပါတယ
်ဝမ်ချုံကြီးရသားတွေဟာပြီးခဲ့တဲ့ဇွန်လကတည်းကဆက်လို့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကတက်ဆွဲလိုက်တဲ့အတွက်နေရမပြန်တော့ပဲတောတောင်တွေထဲနဲ့အနီးအနားကကြီးရတွေမှာတင်းရှောင်နေရတာပါဖေဖော်ဝါရီလကဆက်လို့စစ်ကောင်စီကပြန်လည်ဝင်ရောက်နေထိုင်မှုပြောပေမဲ့စစ်ကောင်စီတပ်တွေနဲ့ပြူစောထီးတွေဟာကြီးရတွေမှာလက်နက်တွေနဲ့တက်ဆွဲထားတဲ့အတွက်ဒေသခံရသားတွေဟာစိုးရိမ်ပြီးနေရမပြန်နိုင်ဖြစ်နေတာပါပေါင်းမြူနယ်တောင်ပိုင်းမှာမကြာခဏဆိုသလိုစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားသလိုမိုင်းဆွဲတိုက်ခိုက်တာတွေလည်းကြုံနေရပါတယ်ခင်ဗျာ
။ကိုရဲမွန်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြာခင်ဒုတိယနိုင်ငံရေးအတွင်းမှာတော့ကမ္ဘာတဝန်းဒီမိုကရေစီအလားအလာတွေဘယ်လိုရှိမလဲ။တင်ပြချက်နဲ့ဒီ2021ခုနှစ်အတွင်းမြန်မာနိုင်ငံဖြတ်ကျော်ကြုံတွေ့ခဲ့ရတဲ့မြန်မာအရေးသုံးသပ်ချက်တွေကိုစူးစီးတင်ပြချက်စာရင်းနဲ့အတူပြည်သူ့ကျန်းမာရေးကဏ္ဍတွေကိုထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ဗီယူအမြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamese channel ဖြစ်ပါတယ်။စလုံးပေါင်းက voabamese channel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းကtwitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကို မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်နေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ49 kHz 6153ညာကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဒေါ်ရာတန်းစုံရဲ့လူထုနဲ့ကျန်းမာရေးကဏ္ဍဦးကျော်စံသာရဲ့တစ်နှစ်တာအတွင်းမြန်မာရေးသုံးသပ်ချက်ဒီမတန်ခင်မှာကျွန်တော်တို့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်ကြပါတယ်။အနောက်တိုင်းဒီမိုကရေစီတိုင်းပြည်တွေထဲမှာအမေရိကန်ပြည်ထောင်စုဟာပြီးခဲ့တဲ့နှစ်တွေအတွင်းဒီမိုကရေစီအကျင့်ထုံးတွေဆုတ်ယုတ်လာခဲ့တဲ့အကြောင်းလွတ်လပ်တဲ့လူ့အခွင့်အရေးအဖွဲ့တွေကပြောဆိုကြပါတယ်။ကမ္ဘာတဝန်းဒီမိုကရေစီလွတ်လပ်ခွင့်တွေဘာကြောင့်ကြာဆင်းလာရသလဲဆိုတာနဲ့ဒါတွေကိုဘယ်လိုပြန်လည်ပြုပြင်ပြောင်းလဲရမလဲဆိုတာတွေကိုဒီမိုကရေစီရာကျွမ်းကျင်သူတွေကိုမေးမြန်းပြီးစင်ဒီစိတ်သတင်းပေးပို့ထားတာကိုကိုငိမ့်ညံကပြောပြမှာဖြစ်ပါတယ်
။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံသူတွေ2021ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်အဆောက်အဦးကိုဝင်ရောက်စီးနင်းပြီးသမ္မတဂျိုးဘိုက်ဒန်ရွေးကောက်ပွဲအနိုင်ရတာကိုအတိမပြုနိုင်ဖို့တားဆီးကြတာကိုကဘာကြီးအနေနဲ့ထိတ်လန့်တုံ့လုပ်ခဲ့ရပါတယ်။ကဘာကြီးမှာဒီမိုကရေစီကျဆင်းနေတယ်လို့သူတေသနာတွေကပြဆိုနေချိန်အမေရိကန်ဒီမိုကရေစီရဲ့သင်္ကေတမှာအခုလိုအကြီးတန်းတဲ့ဖြစ်ရပ်ဟာမကောင်းတဲ့အကျိုးသက်ရောက်မှုတွေအများကြီးရှိတယ်လို့ဒီမိုကရေစီရေးကျွမ်းကျင်သူတွေကပြောပါတယ်။နိုင်ငံတကာငြိမ်းချမ်းရေးအတွက်ကာနဂီအန်တောင်းမန့်အဖွဲ့ကသောမက်စ်ကာရိုတာက
Why is Brazil going backward in democracy?
အိန္ဒိယကနောက်ပြန်သွားနေတဲ့အချိန်ထဲမှာဘရာဇီးကလည်းဘာလို့ဒီမိုကရေစီနောက်ပြန်သွားနေတာလဲ။ဘရာဇီးနောက်ပြန်သွားနေတဲ့အကြောင်းကတူရကီ၊အိန္ဒိယနဲ့အမေရိကန်ကအဖြစ်အပျက်တွေနဲ့ဆက်ဆက်မှုရှိသလား။ရေဘူးအားဖြင့်တော့တိုင်းပြည်တော်တော်များများကသူ့အကြောင်းနဲ့သူယုံကန်နေရပါတယ်။ရေဘူးရခံစားနေရတာကတော့ဒီမိုကရေစီတိုင်းပြည်တွေမှာသူတို့အစိုးရလှုပ်ပေးနေတာတွေကိုနိုင်ငံသားတွေကမကျေနပ်ကြပါဘူး။ဒါကြောင့်အဲ့ဒီစနစ်ကိုအနောက်ရှက်ပေးမဲ့ကိုယ်စားလှယ်မျိုးကိုထောက်ခံခြင်းကြတာပါ
။ဖြူသူတေသနာဌာနကလုပ်တဲ့လေးလာချက်တွေမှာတော့အမေရိကန်ဒီမိုကရေစီကိုအတူယူဖို့18ရာခိုင်နှုန်းကပဲသဘောတူပါတယ်။58ရာခိုင်နှုန်းကတော့အမေရိကန်ဟာကောင်းတဲ့နမူနာတစ်ခုဖြစ်ခဲ့တယ်လို့ယူဆကြတာပါ။ Richard White ကဖြူသူတေသနာဌာနကပ
ါ။ One of the things that we see in our surveys is that people have real concerns about
ကျွန်တော်တို့စစ်တမ်းတွေမှာတွေ့ရတဲ့ကောင်းတဲ့အချက်တစ်ခုကတော့အမေရိကန်ပြည်ထောင်စုကလူမျိုးရေးခွဲခြားမှုတွေဟာတကယ်စိုးရိမ်စရာကောင်းတဲ့ကိစ္စဖြစ်နေလူတွေကမြင်ပါတယ်။လူအများစုကြီးကတကယ်ကိုစိုးရိမ်ရတယ်လို့ပြောပါတယ်။အမေရိကန်အတွက်တော့စိုးရွားတဲ့ပြဿနာဖြစ်နေအများစုကပြောတာပါ။
အမေရိကန်နိုင်ငံစတီထောင်ကလေးကလူမျိုးရေးနဲ့အစိုးရရဲ့ကဏ္ဍအပေါ်နက်နက်ရှိုင်းရှိုင်းကွဲပြားမှုကပါလာတာပါ။တစ်ဖက်နဲ့တစ်ဖက်အမြင်မတူတာတွေများနေချိန်မှာပဲဂျိုးဘိုက်ဒန်အမေရိကန်သမ္မတအဖြစ်ရွေးချယ်ခံရမှုမှာအမေရိကန်အပေါ်နိုင်ငံတကာအမြင်တွေကောင်းမွန်လာခဲ့တယ်လို့ဖြူးသူတေသည Richard White ကပြောပါရယ်
။ People you know liked Biden better than Trump.
Trump ဆိုင်တော့ Biden ကိုလူတွေကပူချိုက်ကြပါရယ်။ Trump policy တွေတဲ့ Biden မူဝါဒကိုပူချိုက်ကြပါရယ်။အမေရိကန်ကဒီကမ္ဘာလုံးနဲ့ဆက်ဆံနေတာကိုမြင်ကျင်တာပါ။အမေရိကန်နိုင်ငံကြီးမူဝါဒတွေမှာနိုင်ငံပေါင်းစုံပါဝင်တာမျိုးကိုမြင်ကျင်တာပါ။သမ္မတဘိုင်ဒန်ကပဲရစ်ယာစီဥတုသဘောတူစာချုပ်ထဲပြန်ဝင်တာမျိုး၊ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တွေကိုပြန်ဝင်တာမျိုးဆိုတာတခြားနိုင်ငံကလူတွေလည်းဒီလိုမူဝါဒမျိုးကိုပဲလိုချင်ကြတာပါ
။ကမ္ဘာကြီးမှာဒီမိုကရေစီကျဆင်းနေတာကိုပြန်ပြောင်းဖို့အတွက်လူတွေဘာကြောင့်မကြေမနက်ဖြစ်နေသလဲဆိုတဲ့အကြောင်းရင်းကိုအမေရိကန်အနေနဲ့ကြီးတင်တယ်လို့သောမက်စ်ကာရိုတာလို့ကျွမ်းကျင်သူတွေကပြောပါရယ်။
Globally I would say that you know
ကမ္ဘာလုံးဆိုင်ရာအနေနဲ့ကတော့အမေရိကန်အနေနဲ့ဒီမိုကရေစီကျဆင်းနေတဲ့တိုင်းပြည်တွေကိုကြီးပြီးဒီနိုင်ငံသားတွေပါရီကိုဒေါသထွက်နေတယ်လေဘာကြောင့်မပြောရှင်ဘူးလဲဒီမိုကရေစီဆန့်ကျင်ပြီးတော့အနောက်ရှက်ပေးလာတဲ့ခေါင်းဆောင်တွေကိုရွေးရအောင်သူတို့ပါရီဖြစ်နေတယ်လဲဆိုတာကြီးတင်ပါတယ်အချင်းပြတ်ချဆမှုတွေကိုဒေါသထွက်နေတယ်ဆိုရင်အမေရိကန်ကအချင်းပြတ်ချဆမှုတိုက်ဖျက်ရေးဖိဖိစီစီကူညီတင်ပါတယ်ပီရူးနဲ့ချီလီတို့ကလိုစီးပွားရေးအရာဘေးဖယ်ခံထားရတယ်လို့လူတွေဒေါသထွက်ခံစားနေရတယ်ဆိုရင်သူတို့ကိုအဲ့ဒီအရေးမှာကူညီတက်ပါတယ
်ဒီမိုကရေစီအရေးပြည်တွင်းနဲ့ပြည်ပမှာခုခံကာကွယ်ဖို့ကိစ္စဟာအမေရိကန်သမ္မတဘိုင်ဒန်အစိုးရအတွက်2022ခုနှစ်တာမကနောင်လာမယ့်နှစ်တွေမှာအရေးတကြီးစိန်ခေါ်မှုတစ်ခုအနေနဲ့ရှိနေမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကမ္ဘာတစ်လုံးမှာဒီမိုကရေစီစံချိန်စံညွန်းတွေကြာဆင်းနေတဲ့အခြေအနေတစည်းတစောင်းကိုတော့ကိုငိမ့်ညံတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတစ်ပတ်ဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်မှာတော့မကြာခင်ကုန်ဆုံးတော့မဲ့2021ခုနှစ်အတွင်း မြန်မာနိုင်ငံရဲ့အဖြစ်အပျက်တွေအပေါ်ခြုံငုံသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုဝင်းခန့်မောင်နဲ့အတူဦးကျော်စံသာကသုံးသက်ပြထားပါတယ်ခင်ဗျာ
။ပရရှင်ခရာကုံဆုံနော်မဲ2021ဟာမြန်မာတိုင်းကလုံးအတွက်မျော်လင့်အပ်တဲ့ဆရာအပြည့်အဝနဲ့ဆန်းသစ်လာခဲ့တဲ့နှစ်တစ်နှစ်ဆိုရင်မှားမယ်မဟုတ်ပါဘူး။2020နိုဝင်ဘာရွေးကောက်ပွဲမှာ NLD ကတခဲနဲ့အနိုင်ရရှိခဲ့ပြီးတဲ့နောက်မြန်မာဒီမိုကရေစီဟာတဆင့်တိုးချေကုပ်ရခဲ့ပြီလို့မျှော်လင့်ယူဆနိုင်ပွဲရှိခဲ့ပါတယ်။ရွေးကောက်ပွဲမကျင်းပခဲ့ရတဲ့ဒေသတချို့နဲ့ရွေးကောက်ပွဲအတွင်းအာဏာလက်ရှိ NLD ရဲ့လူရက်တွေဟာညံ့တာရမရှိဘူးဆိုပြီးမကျေနပ်သူတွေနဲ့လည်းရှိခဲ့ပေမဲ့ NLD ရဲ့တခဲနဲ့အောင်မြင်မှုကိုစောတကတက်ညင်ကြဲထုတ်သူဆိုလို့မရှိတော့ရှာပါခဲ့ပါတယ်။နိုင်ငံတကာဆောင်ကြီးအဖွဲ့တွေကလည်းဒီရွေးကောက်ပွဲကာလမှာအာဏာချက်တချို့ရှိခဲ့တယ်ဆိုတာကလွယ်ပြီးအပိဓာရလကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တခဲနိုင်အောင်ပွဲအဖြစ်အစည်းအမတ်ပြုခဲ့ကြတာဖြစ်ပါတယ်။အလားတူသောပဲပြည်သူတွေသတိမထားခဲ့ကြတာတစ်ခုကတော့မကြမီအချိန်အတွင်းမှာမြန်မာဒီမိုကရေစီအလင်းရောင်ကိုအမှောင်တုကြီးဖုံးလွှမ်းတော့မယ်ဆိုတဲ့ကိစ္စပဲဖြစ်ပါတယ်။တနည်းပြောရင်မုံတိုင်းအကျိုးတိုက်ခတ်နေတဲ့လေပြည်လေညင်းကိုထိုးချိန်အထိမြန်မာပြည်သူတွေရှူဆိုင်ပျော်မွေ့နေကြကြတော့ပဲလို့ဆိုရမှာဖြစ်ပါတယ်။
ဒီလိုအောင်ပွဲခံလို့လက်ခုပ်တန်တွေမဆဲခင်မှာပဲဖေဖော်ဝါရီ၁ရက်နေ့မှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှရာရွေးကောက်ခံရက်သားအစိုးရအဖွဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ပါဝင်ရက်သားခေါင်းဆောင်တွေကိုဖမ်းဆီးထိန်သိမ်းလိုက်ပါတယ်။အိနေမနေ့ပိုင်းမှာပဲစစ်တပ်ဟာဒုတိယသမ္မတဦးမြင့်ဆွေကိုယာယီသမ္မတဖြစ်ခံပြီးနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်။အဲဒီနောက်တမရကောက်ဝဲဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှကအာဏာလွှဲပြောင်းရယူခဲ့ပါတယ်။အဲ့လိုနဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ဟာလေမြမသမိုင်းမှာစံသစ်အာယူဖို့လုပ်နေတဲ့ဒီမိုကရေစီဒုတိယအကြိမ်ချုပ်ငင်းကြဆုံးရတဲ့နေ့အဖြစ်သမိုင်းဝင်သွားခဲ့ပါတော့တယ
်။ဒီလိုရွေးကောက်ခံအစိုးရကိုဖယ်ရှားပြီးနိုင်ငံတော်သမ္မတအပါအဝင်အရသာအစိုးရအကြီးအကဲတွေကိုဖမ်းဆီးထိန်းသိမ်းလိုက်တာဟာဖွဲ့စည်းပုံနဲ့အညီလှုပ်ဆောင်ခဲ့တာဖြစ်တယ်လို့စစ်တပ်ဘက်ကဘယ်လိုပင်အကြောင်းပြပြောဆိုခဲ့ပေမဲ့ပြည်သူလူထုကလက်မခံကြပါဘူး။အနာသိမ့်ပြီးနောက်ရအနေငယ်အကြမှာပဲနိုင်ငံအနှံ့နေရာကွက်ကြားဆန္ဒပြမှုတွေစတင်ဖြစ်ပွားလာခဲ့ပါတယ်။Another စီကောင်းဆောင်ကတော့ NLD နဲ့သိအစိမကတ်လာတဲ့တိုင်းရင်းသားနဲ့အရသာနိုင်ငံရင်းသမားတချို့ကိုခေါင်းခေါက်ရွေးပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဆိုတာဖွဲ့စည်းခဲ့ပါတယ်။ဒါဟာစီအစိုးရဆိုတဲ့ပုံရိပ်ကိုဖျက်ချင်လို့ဒီလိုအရသာတွေကိုထပ်သွင်းတာဖြစ်ဟန်ရှိပေမဲ့သူတို့ကိုလူတိုင်းကတော့စစ်ကောင်စီလို့သာခေါ်ဝေါ်သုံးနှုန်းခဲ့ကြတာတွေ့ရပါတယ်။တကယ်တော့ဒီလိုစစ်တပ်ကအနာသိမ့်ရတဲ့အချိန်ဟာမကြခင်လွှတ်တော်စစ်ခေါ်ယူကျင်းပတော့မယ့်အချိန်ဖြစ်နေတဲ့အတွက်ရွေးကောက်ခံကိုယ်စားလှယ်တွေအလုံးလူလိုဟာနေပြည်တော်မှာစုရုံးရောက်ရှိနေကြရပြီဖြစ်ပါတယ်။အနာသိန်းစစ်တပ်ကလွှတ်တော်ကိုမခေါ်ယူဘဲထားရှိနေခြင်းဖေဖော်ဝါရီ9ရက်နေ့မှာတော့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တချို့ကပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းလိုက်ကြပါတယ
်။ရန်ကုန်မြို့လမ်းမတွေပေါ်ကိုထောင်တောင်းချီတဲ့ပြည်သူတွေထွက်လာကြပြီးစစ်အာဏာသိမ်းမှုကန့်ကွက်ပွဲအရှိန်ဟုန်လည်းမြင့်လာပါတယ်။စစ်တပ်ကလည်းမြို့နယ်တချို့မှာစစ်အုပ်ချုပ်ရေးကြီးညာပြီးဆန္ဒပြလူအုပ်ကိုစတင်နှိမ်နင်းပါတော့တယ်။အဲဒီနောက်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြသူတွေအချင်းချင်းဆက်သွယ်ညှိနှိုင်းတာကိုဟန်တားတဲ့အနေနဲ့အင်တာနက်ဖြတ်တောက်တာတွေလုပ်ခဲ့ပါတယ်။စစ်ကောင်းဆောင်တွေဂျုံဆိုင်နေထိုင်ကြတဲ့နေပြည်တော်ကလူထုဆန္ဒပြပွဲကိုပြစ်ခတ်နှိမ်နင်းတဲ့အတွက်မတ်များသွဲသွဲခိုင်ဟာစစ်အာဏာသိမ်းပြီးပထမဦးဆုံးအသက်ဆုံးရှုံးရသူဖြစ်ခဲ့ပါတယ်။အဲဒီနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဖေဖော်ဝါရီ28ရက်နေ့မှာ18ဦးမတ်လ28ရက်နေ့မှာ38ဦးစသဖြင့်ဆန္ဒပြပြည်သူတွေတေဆုံးရမှုဟာတစ်ချိန်တက်တစ်ချိန်ပိုပြီးများပြားလာပါတော့တယ်။တေဆုံးရသူအကြီးအကျယ်ဘယ်လောက်ရှိလာပြီဆိုတာနိုင်ငံရေးသမားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကတောက်လျှောက်စီးရင်ပြုစုထုတ်ပြန်ခဲ့ပေမဲ့အာဏာသိမ်းစစ်ကောင်စီကတော့ဒါအခြေကားပြောဆိုထားကြတာဖြစ်တယ်လို့ဆိုပါတယ်မလာပထမလာဝက်ရောက်ချိန်မှာအာနာသိန်းစစ်တပ်ဟာလွတ်လပ်တဲ့မီဒီယာတွေကိုစတင်နှိပ်ကွပ်လာပါတယ် မီဒီယာသမားချို့ဖန်ဆီးထိမ့်သိမ်းခံရပြီးတချို့လည်းပြည်ပကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ဒီတော့တွင်မှာပဲဆက်ယုံအလုံယုံတချို့လည်းမီရှိုခံခဲ့ရပါတယ်။ညညစွာဆန္ဒဖော်ထုတ်သူတွေကိုအာဏာသိမ်းစစ်ကောင်စီကအင်အားအလုံးကျုံသုံးပြစ်ခတ်နှိမ်နင်းတဲ့အတွက်နိုင်ငံတကာရှုတ်ချပြောဆိုမှုတွေလည်းများပြားရှိလာပါတယ်။မလ18ရက်နေ့မှာတော့ CRPH ကပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီဟာရခိုင် NLD အစိုးရလက်ထက်ကတိုင်းဒေသလက်နက်ကိုင်အင်အားစုတွေအပေါ်မတရားသိမ်းဖြစ်ကြေညာထားတာကိုပယ်ဖျက်လိုက်ပါတယ
်။မြန်မာစစ်တပ်ကတပ်မတော်နေ့လို့သတ်မှတ်ထားတဲ့မလ28ရက်နေ့မှာပုံမှန်လိုပဲစီရေးပြအခမ်းအနားတွေကိုကျင်းပခဲ့ပေမဲ့နိုင်ငံတော်ကကံကွက်ဆန္ဒပြမှုတွေလွန်စွာများပြားခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်အနည်းဆုံးမြို့နယ်ပေါင်း20မှာသေဆုံးသူ106ဦးရှိခဲ့ပါတယ်။ဒီစီးပြအခမ်းအနားကိုနိုင်ငံရေးသံတမန်တွေအများအပြားသပိတ်မှောက်ခဲ့ကြပြီးမြတ်ရုရှားနဲ့အိန္ဒိယအပါအဝင်၈နိုင်ငံသံတမန်တွေတက်ရောက်ခဲ့ရပါတယ်။အဲ့ဒီအခမ်းအနားမှာအထူးခြားဆုံးအစည်းအဝေးကတော့ရုရှားနိုင်ငံဒုတိယကာကွယ်ရေးဝန်ကြီးအလက်ဇန္ဒားဖူမင်းပဲဖြစ်ပါတယ်။သူဟာစစ်တပ်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံကိုပထမဦးဆုံးလာရောက်တဲ့အဆင့်အမြင့်ဆုံးနိုင်ငံခြားအစိုးရအသည်လည်းဖြစ်ပါတယ်။စစ်ကောင်စီကတော့ဒီဒုဝန်ကြီးကိုနိုင်ငံတော်အကြီးအကဲတယောက်လိုကိုစိုးနီခင်းကျူဆူခဲ့ပြီးဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုရိုင်းစုတစိတ်တွေချီးမြှင့်ခဲ့ပါတယ်။ရုရှားနိုင်ငံကလည်းစစ်မှန်တဲ့မိတ်ဆွေဖြစ်တယ်လို့သူ့မင်းကွန်းမှာချီးကျူးပြောကြားသွားခဲ့ပါတယ်။ဧပြီလ3ပိုင်းမှာတော့ CRPH က2008ဖွဲ့စည်းပုံအခြေခံဥပဒေကိုဖျက်သိမ်းကြောင်းကြေညာပြီး Federal Democracy ပဋိညာဉ်ကိုထုတ်ပြန်ခဲ့ပါတယ်။အဲ့နောက်ဧပြီလ10ရက်နေ့မှာပဲခူးဆန္ဒပြလူအကိုစစ်ကောင်စီလုံခြုံရေးတွေပြစ်ခတ်တဲ့အတွက်လူပေါင်း80ကျော်သေဆုံးရပြန်ပါတယ်။ CRPH ဘက်ကတော့ဧပြီလ16ရက်နေ့မှာNUG ခေါ်အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းလိုက်ပါတယ
်။ဒီလိုနိုင်ငံရေးပြည်ပခလိုင်းတဘိုးမြင့်မားလာတဲ့အတွက်ကိုဗစ်ကာယောဂါကြောင့်ထိခိုက်ကျဆင်းနေရတဲ့မြမစီးပွားရေးလည်းထပ်မံကျဆင်းသွားခဲ့ပါတယ်။လမ်းမထွက်ဆန္ဒပြမှုတွေအပြင်နိုင်ငံဝန်ထမ်းတွေရဲ့ CDM ခေါ်အာဏာဖီဆိုင်ရေးလှုပ်ရှားမှုကလည်းအာဏာသိမ်းစစ်ကောင်စီကိုအတော်လေးအကြက်ရိုက်စေခဲ့တယ်လို့အထူးဖြင့်ဆေးဘက်ပညာရေးဘက်ဝန်ထမ်းတွေရဲ့အာဏာဖီဆိုင်မှုကြောင့်ပြည်သူလူထုအဖို့ကျန်းမာရေးပညာရေးတွေအများကြီးထိခိုက်ခဲ့ပါတယ်။ထိုင်းနိုင်ငံအမန်တာကိုအော်ပရေရှင်းကတည်ဆောက်မဲ့ဒေါ်လာ1ဘီလီယံတန်ဖိုးရှိတဲ့စက်မှုဆောင်တည်ဆောက်ရေးစီမံကိန်းဂျပန်ဆူဇူကီကားထုတ်လုပ်မှုတို့ရပ်ဆိုင်းသွားခဲ့သလိုရန်ကုန်အစုရှယ်ယာရောင်းဝယ်ရေးဈေးကွက်လည်းအလုံးမဖြစ်တော့ပါဘူး။နော်ဝေးခြေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီဟာသူတို့လုပ်ငန်းကိုရောင်းပြီးမြန်မာနိုင်ငံကထွက်ခွာသွားခဲ့ပါတယ်။မြန်မာအင်းဒီချင်းနိုင်ငံတချို့ကိုဖွံ့ဖြိုးရေးလမ်းကြောင်းအပေါ်တင်ပေးခဲ့တဲ့အထက်ချုပ်လုပ်ငန်းမျိုးဟာလည်းအစကစက်ရုံပေါင်း900ကျော်ရှိလာခဲ့ပြီးမှတဝက်ခန့်ပိတ်သွားခဲ့ရပြီးဝန်ထမ်းများပြအလုပ်လက်မဲ့ဖြစ်ကုန်ကြပါတယ်။အလားတူပဲမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းကြီးဖြစ်တဲ့ဥပိုင်ကုမ္ပဏီနဲ့ပူးတွဲလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီတွေလည်းအဆက်အသွယ်ပြတ်တောက်ခဲ့ကြပါတယ်
။ The US government is taking steps to prevent the generals from improperly having access to the $1 billion in Burmese government funds held in the United States.
အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာအစိုးရရဲ့အနက်ငွေဒေါ်လာ1ဘီလီယံကိုထိန်းချုပ်ဖို့ဆုံးဖြတ်ပြီးစစ်ကောင်စီဝင်တွေသူတို့ရဲ့မိသားစုဝင်တွေနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုပြစ်မှတ်ထားတန်ခတ်ဖို့အမိန့်ချမှတ်ခဲ့ပါတယ
်။ဆီယနာသင်ပိုင်းမှုကိုဒီမိုကရေစီနိုင်ငံတွေကအပြင်းထန်ဆုတ်ချဝေဖန်ခဲ့ကြပြီးမဲ့မြန်မာအင်ဂျင်လည်းဖြစ်ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တယ်လို့လည်းကြွေးကြော်နေတဲ့အိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံလိုပဲဆီယနာသိမ်းတဲ့အတွက်စင်မကောင်းဖြစ်ကြောင်းမျှသာပြောကြားခဲ့ပါလေ။အခုနောက်ဆုံးမှဆိုရင်အိန္ဒိယဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံမှုပြုလုပ်လာတာကိုတော့တွေ့နေရပါတယ်။ Consensus ကအများသဘောတူညီမှုအရဆုံးဖြတ်မယ်။အဖွဲ့ဝင်တွေရဲ့ပြည်တွင်းရေးဝင်မဆွဲဖူးလို့မူချမှတ်ထားတဲ့အာဆီယံခေါ်အရှေ့တောင်အခြားနိုင်ငံများအသင်းကတော့ဒီအရေးမှာအဓိကဥဆောင်ဖြစ်ရှင်းရမယ့်အနေအထားကိုရောက်ရှိလာခဲ့ပါတယ်။ဒါကြောင့်လဲဧပြီ24ရက်နေ့မှာမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်စီဖိတ်ခေါ်ပြီးအာဆီယံရဲ့မူငါချက်ပါရှိတဲ့သဘောတူညီချက်ကိုပေးအပ်ခဲ့ပါတယ်။အဲ့ဒီထက်မှာစစ်ကောင်စီအပေါ်အမှန်တကယ်ထိရောက်နိုင်တဲ့တောင်းဆိုချက်တွေမပါရှိဘဲနှစ်ဖက်စလုံးကအကြမ်းဖက်မှုတွေကိုဆော့ချရမယ်ဆိုတာကတောင်းဆိုထားတဲ့အတွက်တကြွလှုပ်ရှားသူတချို့ကအာမလူအာမရဖြစ်ခဲ့ကြပါတယ်။ထိုစဉ်ကအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလာရောက်ရေးကိစ္စဟာလဲဒေါ်အောင်ဆန်းစုကြည်နဲ့တွေ့ခွင့်မရနိုင်ဘူးဆိုတဲ့အကြောင်းကြောင့်ပြက်ပြဲသွားခဲ့ပါတယ်။ အခုခါမှာတော့အာဆီယံအလှကြဥက္ကရာတောင်ဟာကမ္ဘောဒီးယားနိုင်ငံလက်ထက်ကိုရောက်သွားပါပြီ။ကမ္ဘောဒီးယားကတော့မြန်မာစစ်ကောင်စီပေါ်သဘောထားပျော့ပြောင်းလိုဟန်ရှိနေပါတယ်။ဝန်ကြီးချုပ်ဟွန်ဆန်းကိုရိုင်းလာမယ့်နှစ် January မှာမြန်မာနိုင်ငံကိုသွားအောင်မယ်လို့ပြောကြားနေပါလေ
။中方真诚的希望缅甸的各党各派从国家和民族
မြန်မာနိုင်ငံမှာစစ်ပွဲအရာရောမဟာဗျူဟာအရာပါအများဆုံးစိတ်ဝင်စားတဲ့တရုတ်နိုင်ငံဟာလည်းဒီအရေးကိုမွေမသေးဒုံမကျိုးကင်တွယ်ဖို့အားထုတ်နေတာတွေ့ရပါတယ်။အာဆီယံကိုရှေ့တန်းတင်ထားပြီးကိုယ်တိုင်ပြောဆိုညှိနှိုင်းပေးမဲ့လာလာတော့မတွေ့ရပါဘူး။အလားတူပဲစစ်ကောင်စီရဲ့လုပ်ရက်ကိုပြက်ပြက်သားသားထောက်ခံအားပေးတာမျိုးလည်းမတွေ့ရပါဘူး။ဒီအချိန်မှာမြန်မာစစ်ကောင်စီအတွက်အဓိကအားထားရဟာရုရှားနိုင်ငံဖြစ်လာခဲ့ပါတယ်။တကယ်တော့ရုရှားဟာအရှေ့တောင်အာရှဒေသကိုမဟာဗျူဟာအရအစိတ်ဝင်စားနေခဲ့တာပါ။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းချတာမြန်မာစစ်သားတွေကိုခေါ်ယူလေ့ကျင့်ပေးတာတွေလုပ်နေကြတာပါမြန်မာစစ်တပ်ကလည်းတရုတ်နိုင်ငံအပေါ်မိခိုနေရတဲ့အဖြစ်ကိုပြောင်းလဲပြစ်ချင်နေတာပါအခုအာဏာသိမ်းပြီးနောက်ပိုင်းမှာတော့စစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာအိန္ဒိချင်းတရုတ်ကိုမသွားဘဲရုရှားကိုအရင်သွားရောက်ခဲ့ပါတယ်ရုရှားအစိုးရကသူ့ကိုနိုင်ငံတော်အကြီးအကဲတယောက်လိုမဆက်ဆံခဲ့ပေမဲ့တန်မိုးကြီးတဲ့လက်နက်ဖောက်တဲ့တယောက်လိုတော့ဆက်ဆံခဲ့ပါတယ်ရုရှားကပြန်ရောက်ပြီးတလားလောက်ကြာမှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ဟာဂျားပြတ်ဆိုးရဖွဲ့စည်းပြီးသူ့ကိုယ်သူဝန်ကြီးချုပ်ခန့်လိုက်ပါတယ်။ကုလသမဂ္ဂကတော့စစ်အာဏာသိမ်းတာကိုလက်မခံစစ်ကောင်စီရဲ့အကြမ်းဖက်နှိပ်စက်မှုတွေကိုရှုတ်ချစစ်ပေးရှောင်တွေအတွက်စာနာမှုအကူအညီပေးရေးတို့ကလွှဲပြီးကိုတိလက်ရောက်လုံဆောင်နိုင်မဲ့အခြေအနေမတွေ့ရပါဘူး။ဒါပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကအမြဲတမ်းကိုယ်စားလှယ်ကိုလက်မခံပဲ NUG ကိုတစ်ဆာခံတဲ့ NLD ဆိုးရလက်ထက်ကခန့်အပ်ထားတဲ့ဥကြုံမိုးထုံးကိုဆက်ပြီးလက်ခံထားတာတွေ့ရပါတယ်။
ဆရာနာသင်ခံလိုက်ရတဲ့အတွက်အပြင်းထန်ဆုံးနာကြီးခံပြင်းကြသူတွေကတော့မျိုးဆက်သစ်လူငယ်တွေပဲဖြစ်ပါတယ်။ Generation Z လို့ခေါ်တဲ့ဒီလူငယ်တွေဟာလမ်းပေါ်ထွက်ကန့်ကွက်ဆန္ဒပြရင်းကြာဆုံးသွားရတဲ့အထက်မှာအများဆုံးလည်းဖြစ်ပါတယ်။မျိုးပေါ်မှာအကြမ်းမဖက်ဆန္ဒပြဖော်ထုတ်ရုံနဲ့ဘာမှဖြစ်မလာနိုင်တော့ဘူးဆိုတာကိုသဘောပေါက်သွားပြီးတဲ့နောက်မှာတော့ဒီလူငယ်တွေဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီကိုသွားရောက်စစ်ပညာသင်ကြပါတယ်။ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုဒေသလိုက်ဖွဲ့စည်းပြီးစစ်ကောင်စီရဲ့လူညွန်ရေးတပ်ဖွဲ့တွေကိုရင်ဆိုင်လာကြပါတယ်
။အခုအဲ့ဒါကြောင့်အခုလောဆယ်ကျွန်တော်ပင်ရလာတင်တယ်။ဒီနေ့ချင်းကြရင်ကျွန်တော်ကခြေတောင်းကိုထွက်ရမယ်။ကျွန်တော်ကအသက်ပေးဖို့လည်းဝင်မလေးပါဘူး။
ဆရာမရှိ ਉ အစားတွေကမုံတီးပြီးပေါ့နော်။ညီမတို့မုံတီးတဲ့အတွက်ညီမတို့ကတော့ဘလို့ပဲဖြစ်ဒီဆရာနာရှိ ਉ တိုက်ပြန်အမြင့်တက်နေပြီးတော့တိုက်ဖြတ်မှာပေါ့နော်။ဒီတော်လာရင်မအောင်မြင်ချင်းရတော့ညီမတို့ဆက်ပြီးတော့စူးစမ်းနေဦးမှာပဲဒီ
အာနာရှင်ရဲ့အမွေဆိုးကိုနောက်မျိုးဆက်တွေကိုလက်စစ်ကံမှုပေါ့နော်အဲ့ဒီနေသားကျွန်တော်တို့အဖြစ်မခံနိုင်တော့ကျွန်တော်တို့မျိုးဆက်နဲ့ကျွန်တော်တို့နိုင်ငံကိုကျွန်တော်တို့ကကောင်းစားစေချင်တယ်တိုးတက်စေချင်တယ
် NUG အစိုးရရဲ့ယာယီသမရလက်ရှိလာကလည်းစစ်ကောင်စီကိုတော်လှန်တိုက်ခိုက်ကြဖို့ပြည်သူတရားလုံးကိုဆော်ရတဲ့စစ်ကျင်ညာချက်တစ်စုံကို September 9ရက်နေ့မှာထုတ်ပြန်လိုက်ပါတယ
်တင့်ဒီနေ့ September 9ရက်တော်တယ်လင်းလာဆန်းနေရဲ့နေမှာဆက်ရွက်စစ်အာဏာရှင်ဆန့်ကျင်ရေးပြည်သူတို့၏ခုခံတွန်းလှန်စစ်တီစတင်နေပြီဖြစ်တယ်
။တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒေသကာကွယ်ရေးတပ်ဖွဲ့တွေကအပိတ်သလိုတချို့အင်အားစုတွေဟာဆိုရင်သူတို့ကိုယ်တိုင်စီရေးအချိန်နှင်းလာတာတွေ့ရပါတယ်။ဒီခင်ဥသိမ်းစိန်အစိုးရလက်ထက်ကချုပ်ဆိုခဲ့တဲ့ MCA ခေါ်ပြည်ရသဘောတူညီချက်ဟာလည်းပြက်ပြဲသလောက်ဖြစ်သွားခဲ့ပါပြီ။ဒီအချိန်တွေကိုပြည်တွင်းစစ်အခြေအနေပဲလို့သုံးသပ်သူတော်တော်များများကမှတ်ချက်ချနိုင်ကြပါတယ
်။အခု2021ကုံဆုံးလူအခြေအနေမှာတော့လက်နက်ကင်တိုက်ပွဲတွေအချိန်ပိုမြင့်လာတာတွေ့ရပါတယ်။အထူးသဖြင့်ပြည်ရဲ့အဖွဲ့တွေကအင်အားအကြီးဆုံးနဲ့အဓိကကြတဲ့ KNU ကရဲ့မျိုးသားစီယုံနဲ့စစ်ကောင်စီကြားတိုက်ပွဲတွေဟာချိနဲ့နေတဲ့ပြည်ရဲ့သဘောတူညီချက်ကိုလုံးဝပြက်ပြယ်တော့မဲ့အခြေအနေစိုက်စေပါတယ်။ဒီလိုတိုင်းသားလက်နက်ကိုင်တွေနဲ့လက်တွဲတိုက်ခိုက်နေတဲ့ PDF တွေရဲ့လှုပ်ရှားမှုတွေကိုလည်းပုံမမြင်တွေ့လာပါဗျ။သူတို့အနေနဲ့ဖောင်ဖျက်ခဲ့ပြီးဖြစ်တဲ့အတွက်နောက်ပြန်လှည့်စရာအကြောင်းမမြင်သလိုဆွေးနွေးဆေးဆက်အဖြေရှာရေးကိုပယ်ချထားတဲ့စစ်ကောင်စီအနေနဲ့လည်းဆက်ပြီးအင်အားသုံးဖြိုခွင်းသွားပွေလာမြင်တယ်လို့အကဲခတ်တွေကသုံးသပ်နေကြပါဗျ
။စစ်ကောင်စီဟာအနာသိမ့်ပြီးတာကတော့တစ်နှစ်အကြာမှာရွေးကောက်ပွဲကျင်းပပြီးအနိုင်ရတဲ့ပါတီကိုအနာထွက်ပြီးမယ်လို့ညင်ညာခဲ့ပေမဲ့အခုအခါမှာတော့နောက်တစ်နှစ်ထပ်တိုးပြီးနှစ်နှစ်အကြာ2020ဆုံးမှာရွေးကောက်ပွဲကျင်းပပြီမယ်လို့ပြောလာပြန်ပါတယ်ရွေးကောက်ပွဲကော်မရှင်အသစ်ကိုဖွဲ့စည်းပြီးဒေါအောင်ဆန်းစုကြည်အပါအဝင် NLD ခေါင်းဆောင်တွေကိုရွေးကောက်ပွဲမသမားမှုအပါအဝင်စွဲချက်များစွာနဲ့အမှုဖွင့်စစ်ဆေးနေပါတယ်သူတို့ကိုရွေးကောက်ပွဲမှာ ဖွင့်မပြိုင်စည်းခြင်းလို့ဒီလိုရကိုလုတာဖြစ်တယ်ဆိုပြီးသုံးသပ်သူတွေကမှတ်ချက်ချကြပါတယ်ချုပ်ပြောရင်တော့ဆိုရချင်များခင်ဗျာမြန်မာနိုင်ငံတွင်နိုင်ငံရေးစီရေးပဋိပက္ခတွေရောက်လာမယ့်2022မှာလဲစီးပွားရေးလူမှုရေးဆင်းရဲနှိမ့်ကြပြီးပြည်သူတွေအခက်ဒုက္ခရောက်ကြရလေဦးမလားဆိုတာဒီလိုနှစ်သက်ကူပြောရှင်နေရမယ့်အချိန်မှာလူတိုင်းစိုးရိမ်ကင်းဖြစ်နေကြတယ်ဆိုရင်မှမယ်မဟုတ်ကြောင်းပါခင်ဗျာ
ဦးကျော်စံသာပြန်ပြောင်းသုံးသပ်တင်ပြသွားတဲ့2022ခုနှစ်မြန်မာနိုင်ငံတွင်အခြေအနေတွေကတော့စိတ်ပြက်ပွေရာတွေနဲ့ပြည့်နှက်နေတာကိုတွေ့ရမှာဖြစ်ပါတယ်ခင်ဗျာအဲ့တော့အခုလာမဲ့2022ခုနှစ်မှာသရရှင်တွေလိုလားတောင်းတနေတဲ့ဆန္ဒတွေအတိုင်းပြေဝကြပါစေလို့ဒီနေရာကနေစုမုံကောင်တောင်းလိုက်ရပါတယ်ဗျာအခုတော့ဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့စီးကျူယောဂနဲ့ပတ်သက်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
စီးကျူယောဂခံစားနေရတဲ့သူတွေဟာသွေးထဲမှာအချိုတက်မြင့်တက်တာအချင်းကြလာပြီဆိုရင်သွေးကြောတွေကိုထိခိုက်ပျက်စီးစေပြီးရေရှည်နောက်ဆက်တွဲဆူးကျိုးတွေကြုံရလေရှိတယ်လို့အထွေထွေယောဂအထုကုဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဆီးကျိုးယောဂခံစားနေရတဲ့သူတွေဆိုတာအဓိကအဖြစ်တော့သူ့ရဲ့ခန္ဓာကိုယ်တည်ပြင်ပဝင်လာတဲ့အစာတောက်တွေကပါတဲ့အချိုဓာတ်ကိုတာမန်လူတွေလိုမထိန်းသိမ်းနိုင်ဘူးမထိန်းသိမ်းနိုင်တဲ့ကြောင့်သွေးထဲမှာအချိုဓာတ်မြင့်မားနေတယ်အဲ့ဒါကိုပဲဆရာတို့ကဆီးကျိုးယောဂဖြစ်တယ်လို့ပြောကြတယ်နော်ဒါကြောင့်မလို့ဆရာတို့ကဒီစီးကျိုးယောဂတဲ့တယောက်ဒီအချိုဓာတ်ကိုတာမန်လူကဲ့သို့ထိန်းသိမ်းထားဖို့လိုအပ်တယ်။တကယ်၍သွေးထဲမှာအချိုဓာတ်ဒီပုံမှန်ရှိတဲ့ပမာဏထက်ကျော်လွန်နေမယ်ဆိုလို့ရှိရင်ဘာဖြစ်လဲဆိုတော့ဒီပိုနေတဲ့အချိုဓာတ်တွေဒီညားနေတဲ့အချိုဓာတ်တွေသွေးကြောနံရံတွေကိုဖျက်ဆီးတယ်။ဖျက်ဆီးတဲ့အခါမှာခန္ဓာကိုယ်ကလိုက်ပြီးတော့ပြန်ပြီးပြုပြင်ရတယ်ပေါ့နော်။အဲ့တော့ဖျက်လိုက်ပြင်လိုက်နဲ့ကြာတဲ့အခါမှာတဲ့တကိုယ်လုံးကသွေးကြောတွေကျဉ်းမြောင်းသွားပြီးတော့မှအဲ့ဒီမှာလက္ခဏာတွေပေါ်လာပါတယ်။နော်အဲ့ဒါကြောင့်မလို့ဆရာတို့ကဒီစီးဆိုသမားတယောက်ဒီလက်တလောပြဿနာဖြစ်တာနဲပါတယ်လက်တလောပြဿနာဆိုတာအချိုဓာတ်တွေတအားများပြီးတော့နော်3လစ်တာတို့နော်ဆေးရုံတက်ရတာတို့ဖြစ်တာလို့မဟုတ်ရင်အချိုဓာတ်တွေတအားနှိမ့်ကြပြီးတော့3လစ်ပြီးဆေးရုံရောက်တာဒါဒီရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးတွေပေါ့နော်အဲ့တော့ရုတ်တရက်ဖြစ်ပေါ်လာတဲ့နောက်ဆက်တွဲဆိုးကျိုးကအသက်အန္တရာယ်ရှိတယ်ဒါပေမဲ့ဖြစ်တာတွေနဲတယ်အများစုစီးဆိုသမားတွေကတော့ရေရှည်နောက်ဆက်တွဲဆိုးကျိုးတွေကြောင့်အသက်အန္တရာယ်ဖြစ်ကြတာရှိတယ
်။စီးကျိုးကြောင့်သွေးကြောတွေထိခိုက်ပျက်စီးတဲ့အခါပျက်စီးသွားတဲ့သွေးကြောအမျိုးအစားပေါ်မူတည်ပြီးနောက်ဆက်တွဲဆိုးကျိုးအမျိုးမျိုးကိုကြုံတွေ့ခံစားကြရတာပါ။ဘလို့နောက်ဆက်တွဲဆိုးကျိုးတွေကိုကြုံတွေ့ခံစားရနိုင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့ရှင်းပါဆရာပြောခဲ့သလိုဒီကိုယ်လုံးသွေးကြောတွေကျင်းသွားတဲ့အခါမှာဆရာတို့ကြာလိုက်ပိတ်ပေါ့နော်။အဲ့တော့အုံနောက်ထရသွေးကြောတွေကျင်းပြီးပိတ်ဆိုရင်ဆရာတို့လေဖြတ်တာဖြစ်တယ်နော်နှလုံးသွေးကြောပိတ်ရင်ဆရာတို့ကအသက်အန္တရာယ်ဒီဆုံးရှုံးနိုင်တယ်နှလုံးရက်နိုင်တယ်ခြေလက်သွားတဲ့သွေးကြောတွေကျင်းမြောင်းမယ်ဆိုရင်ထုံမယ်ကျင်းမယ်ကြာလာရင်ခြေထောက်တွေအနာပြစ်မယ်ပုတ်တယ်ခြေထောက်ဖျက်ရတာတွေဖြစ်နိုင်တယ်နောက်တစ်ခါကြောက်ကတ်သွားတဲ့သွေးကြောကျင်းမယ်ဆိုလို့ရှိရင်ကြောက်ကတ်ထိခိုက်ပျက်စီးပြီးတော့ကြောက်ကတ်ဆီးရတတ်တယ်မျက်စိထဲသွားတဲ့သွေးကြောတွေကျင်းမြောင်းပြီးတော့ပြစ်မယ်ဆိုရင်အမြင်အာရုံကိုထိခိုက်နိုင်တယ်ဒီလိုနောက်ဆက်တွဲဆိုကြတွေခံစားရတယ်နော်
စီးကျိုးယောဂဝိညာဉ်ရှင်တွေအနေနဲ့သွေးတင်းတကြတဲ့မမြင့်တက်အောင်ထိန်းသိမ်းထားနိုင်ရုံနဲ့မလုံလောက်ပဲသွေးကြောကျင်းစေတဲ့အကြောင်းအရာတွေကိုပါရှောင်ကျဉ်ကြရမှာပါသွေးကြောကျင်းတဲ့လက္ခဏာတွေတွေ့နေရပြီဆိုရင်လည်းစောလျင်စွာကုသမှုခံယူဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကရှင်းပြပါဗျာ
အဲ့တော့ဆရာတို့ပြောတဲ့အထဲမှာစီးကျိုးယောဂသည်ဒီကိုယ်လုံးသွေးကြောတွေကျင်းမြောင်းပိတ်ဆို့ပြီးမှယောဂဖြစ်တဲ့အတွက်ကြောင့်လို့စီးကျိုးယောဂဝိညာဉ်တွေတယောက်သည်အချိုဓာတ်တစ်ခုတည်းကိုထိန်းသိမ်းရုံနဲ့မလုံလောက်ဘူးဆိုတာတွေ့ရှိပါတယ်ဒါကြောင့်မလို့သွေးကြောကျင်းမြောင်းနိုင်တော့တခြားအခြေအနေတွေကိုလည်းဆရာတို့ကရှာဖွေပြီးတော့ကုသပေးဖို့လိုတယ်เนาะအဲ့အရာတွေကဘာတွေပါမှာလဲဆိုတော့ဒီသွေးထဲမှာအဆီများတဲ့ကိစ္စတွေရှိပါတယ်သွေးတို့ယောဂရှိတာတွေဖြစ်ရှိပါတယ်ဆေးလိပ်တောက်သုံးတာတွေရှိပါတယ်เนาะနောက်တကဒီအထိုင်များတာတွေပေါ့เนาะဆိုတော့အဲ့ဒီအခြေအနေတွေကိုပါဆရာတို့ကတပြိုင်တည်းကုသမှာသာမြင်တဲ့စီးကျိုးရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကာကွယ်ရရောက်မှာဖြစ်ပါတယ်ဒါကြောင့်မလို့စီးကျိုးယောဂဝေဒနာတွေတယောက်ဒီအချိုဓာတ်ထိန်းသိမ်းနဲ့စားတောက်တွေရှောင်ကြရမယ့်ဤသူအဲ့ဒီသွေးတိုးတန်တဲ့နီးတွေကိုရှောင်ကြည့်ရမယ်အစီကိုလည်းရှောင်ကြည့်ရမယ်ဆေးလိပ်တောက်တဲ့ဆိုရင်ဆေးလိပ်ဖြတ်ရမယ်ပေါ့နော်ဒါတွေဒီဆောင်နဲ့တိုင်ပင်ပြီးတော့ဒီသွေးကြောကျင်းမြောင်းနိုင်တဲ့အခြေအနေဒီအားလုံးကိုရှာဖွေပြီးတော့ကုသပေးမှသာလေနောက်ဆက်တွဲဆိုးကျိုးတွေကိုကာကွယ်ရအောင်ပေါ့နော်ဒါလေးတွေကစီးကျိုးယောဂရှိတဲ့သူတိုင်းသိထားသင့်ပါတယ်ဘာလို့လဲဆိုရင်ဆရာဝန်နဲ့တစ်ခေါက်ပြပြီးတဲ့အချိန်မှာသူတို့ကနောက်ပိုင်းမှာချင်းဆိုတဲ့စီကိုမလာဖြစ်ပဲနဲ့ စီးကြိုထိန်းတဲ့ဆေးလေးကိုပဲသူကဆက်ပြီးတောက်နေတယ်။သွေးပေါင်ကြစီအစီကြစီဆိုအများစုကဆရာဝန်နဲ့မတွေ့မတောက်ကြတော့ဘူးပေါ့နော်။ဒါဆိုလို့ရှိရင်စီးကြိုရဲ့နောက်ဆက်တွဲသွေးကြောချင်းမြောင်းပိတ်ဆို့တာကိုအပြည့်အဝကာကွယ်နိုင်မှာမဟုတ်တဲ့အတွက်ကြောင့်မလို့ဒီစီးကြိုဝေဒနာတွေအတိုင်းဒီကိုဒီဒီစီးကြိုတွေမကပဲနဲ့ကြံတဲ့နော်ယောဂတွေကိုထိန်းသိမ်းတာလည်းအရေးကြီးတယ်ဆေးတောက်ဖို့လည်းအရေးကြီးတယ်ဆိုတာသိဖို့လိုပါတယ်ပေါ့နော်။အဲ့တော့ခြုံပြီးပြန်ပြောမယ်ဆိုရင်စီးကျုပ်ဝေဒနာတွေတယောက်ဒီနောက်ဆက်တွဲဆိုးကျိုးတွေမဖြစ်အောင်ဆေးလေးတောက်တဲ့သူတွေကဆေးလေးဖြတ်ဖို့လိုမယ်။အထိုင်များတဲ့သူကအထိုင်လျှော့ပြီးတော့လှုပ်လှုပ်ရှားရှားနေဖို့လိုမယ်။ကိုယ်လည်းလှုပ်ရှားမှုလေးတွေဆောင်ရွက်ပေးရမယ်။အစီနဲ့အချို့ကိုလုံးဝချောင်ချင်သင့်တယ်။နောက်တစ်ခါသွေးတွင်းမှာဒီသွေးရိုးရှိလို့ရှိရင်သွေးရိုးကျစေတောက်ပြီးတော့ဒီသွေးရိုးထိန်းသိမ်းမှုပို့လိုတယ်။နောက်ဆုံးအနေနဲ့တော့စိတ်ဖြစ်စည်းမှုကိုချော့ချပေးခြင်းအပြင်စီးကျို့ယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုကာကွယ်နိုင်မှာဖြစ်ပါတယ
်။စီးကျို့ယောဂဝေနာရှင်တွေအနေနဲ့သွေးရင်းတကြားတဲ့မမြင့်တက်အောင်ထိန်းသိမ်းပြီးသွေးကြောကျဉ်းစေတဲ့အကြောင်းအရာတွေကိုလည်းရှောင်ကျဉ်ဖို့အရေးကြီးတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျွန်တော်တက်သွားပ
ါ။ဒေါက်တာတန်းစောဆွေးနွေးတင်ဆက်တဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေပေးဖို့လိုတယ်ဒါမှမဟုတ်မွေးနေ့လက်ဆောင်အဖြစ်နဲ့ဒေတာချင်းတွေကို VOA ကနေတဆင့်တောင်းညင်တယ်ဆိုရင်တော့စာရေးသားရမယ့် email လေးစာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာဒီကနေ့ကြာသပတေးနေ့ညမှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတွေထဲမှာတော့ဥအောင်ခင်ရမြမာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဒီကနေ့ကြာသပတေးနေ့မှာရုရှားသမ္မတဗလာဒီမာပူတင်နဲ့တယ်လီဖုန်းဆက်ဆွေးနွေးရမှာယူကရိန်းနယ်စပ်တင်းမာမှုကိစ္စရောပါရေးအတွက်တန်တမာရေးအရာဖြည့်ရှင်းဖို့ဂျိုးဘိုင်ဒန်မှာဖြစ်ကြောင်းအမေရိကန်အစိုးရအရာရှိတစ်ယောက်ကပြောကြားလိုက်ပါတယ်။အာဖဂန်အမျိုးသမီးများမိန်းကလေးများနဲ့လူအခွင့်ရေးဆိုင်ရာအမေရိကန်ရဲ့အထူးတန်တမန်အဖြစ်ရာနာအမာရီကိုခန့်အပ်လိုက်ကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနအန်တိုနီဘလန်ကန်ကပုံတူနေ့မှာကြေညာလိုက်ပါတယ်မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တစ်ဦးခန့်အပ်ရေးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုလူအခွင့်ရေးအဖွဲ့တွေကတိုက်တွန်းလိုက်ကြပါတယ်2004ခုနှစ်မြောက်ကိုရီးယားလူအခွင့်ရေးဆိုင်ရာအဥပဒေအရအမေရိကန်သမ္မတတွေကအထူးကိုယ်စားလှယ်ခန့်အပ်ခွင့်ရှိပြီးအထက်လွတ်တော်ကအတည်ပြုပေးကြရမှာပါကိုရိုနာဗိုင်းရပ်စ်ဒယ်လ်တာနဲ့အိုမီကရွန်မျိုးကွဲနှစ်ခုတပြိုင်တည်းထဲပြန့်ပွားနေတာကြောင့်ယောဂါကူးစက်မှုဟာဆူနာမီရေလိုင်းကြီးလိုမြင့်တက်လာနေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်တက်ထရိုဂေဗရီယာဆက်စ်ကပုံတူးနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်ကယားပြည်နယ်မှာခရစ်စမတ်အကြိုနေ့ကလူအစုလိုက်ပြုံလိုက်တပ်ဖြတ်ခံရတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကဖြစ်တင်ရှုံချလိုက်ပါတယ်နိုင်ငံတကာပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Save the Children အဖွဲ့ကဒေသခံဝန်ထမ်းနှစ်ဦးနဲ့ကလေး၄ယောက်အပါအဝင်လူပေါင်း35ယောက်တပ်ဖြတ်ခံရတဲ့လုပ်ရက်အတွက်တာဝန်ခံမှုရှိအောင်လုပ်ဖို့လဲဗိုလ်ဓူးနေကထုတ်ပြန်ချက်မှာရေးသားဖော်ပြထားလိုက်ပါတယ်ရိုဟင်ဂျာမွတ်စလင်120ကိုတင်ဆောင်ပြီးအင်ဒိုနီးရှားနိုင်ငံရဲ့မြောက်ဘက်ဇွန်အာချေးဒေသကမ်းလွန်မှာရောက်ရှိနေတဲ့လူတစ်စင်းကိုစိုက်ကော့ခွင့်ပြုဖို့အင်ဒိုနီးရှားအနာပိုင်တွေကပုံတူးနေမှာဆုံးဖြတ်လိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းချုပ်ကိုကိုကမောင်ဆုံးမင်းပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့အတွက်စီစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီပိုလော့ခ်နဲ့ဇူဘဲအထရပ်တို့ဖြစ်ကြပါတယ်ကြာသပတေးနေ့မနေ့ VO ရဲ့အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ3249လိုင်းလမီတာ190ပြင် VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လင်းနေတာပါတော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.